มนาโดนเนี่ยท่องมาอย่างอาสัตถุข้อสามไปเรียกท่องตัวอย่างคนเสร็จคุณเนี่ยตัวเรื่องสามตัวอย่างมันจะเรียกเอ็นโอยาจะเสร็จเรียกันจะนักรักกันมาเป็นมันโดจิตเป็นเวเสียจิตบัตรโลกอติธรรมะเราเองขันธ์นั้นพอจะอัตโตเอเดริยะภาวนาญาติธรรมะเตียโตอีกนี้จะธรรมะเราเองขันธ์เราสืบทอดกันชินามญาติใหญ่มหากรุณาทรงอายุยุคัติจุพระสุอัตโตวันนาปนามาอดีตกันทาวุยสุปุโสจิพิสัตเตียะโยกะภะโกติหิปิยะปะเมยันตาลังกะรณโฑติโยกะราติเคระจะโตโลกะหิตายะนาโธนะโมมหากรุณิกะระตะตะยะนะโชวิเนยะยะสะตัตตะวะอิฉัมมะสีปะโลลันตังตะกะภะวะคะระจิณาถะมียะရှင်တော်မြတ်ဖရာသည်ကမ္မဂုတိဤပြိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပေနိယံဤတဲ့တိုင်းတာဖော်ပြခြင်းငါမစွာနိုင်ပါသောကာလလေးအတိချေသိနေကဘာရှိကြသောကာလပတ်လုံးလောကဤတဲ့တတ္တလောကဤအကျိုးစီးပွားလောကအတိတကရမျိုးစံတဲ့ခြေနဲ့အင်္ဂါမိတ္တကြီးပါသမီးသာလင်တခြားဇနီးစဉ္ညီလူကျက်တိထဝေကားတဲ့အစုအလုံးခဲရတော်မူလို့ဘုကရောတော်ပြယာရှိယံဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်၍ခေရမခြင်းမျက်လုံးအသက်ဆုံးတဲ့ရဲ့နှလုံးစေဝံကိုရောဤပြန်ပိုင်းလေသောကတောဝတနံချိန်ခဏစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတတ္တဝါမြာယဝေတကရုသနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတတ္တတရဝိနည်းများစွာတတ္တဝါဤချမ်းသာစီပွားလိုလာတောင်းတဘုံပေါင်းခါသည်ဖြင့်နာထအမိညာထိုရှင်တော်မြတ်ဖရာအာနမောယုတိကြောင့်ကြောက်မှန်ဟုလျော်၏ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုဆင်းရဲသက်သည်ဖြစ်ပါစေသတည်ဣန္ဒြိယဘာဝနာယတ္တိတနာမြစ်စီပါဠိကေမှာဣန္ဒြိယဘာဝနာတုတ်တံဆိုတာရှိတယ်။အဲတော့ဣန္ဒြိယဘာဝနာဆိုတဲ့စကားလုံးကိုရှင်းဆိုတာမှတ်သားကြရအောင်။ဣန္ဒြိယဆိုတဲ့စကားလုံးကိုမြန်မာလူမျိုးတွေကဣန္ဒြိယကိုဣန္ဒြေလို့ပဲဘာသာပြန်ရ။ဣန္ဒြေလို့ဘာသာပြန်လိုက်တဲ့အခါကျတော့တချို့တချို့နေရာတွေမှာအတွေ့အကြုံတွေကဒူရင်းသားလည်းနေတာတွေနဲ့လွဲချော်သွားတာလည်းရှိမပြည့်စုံတာလည်းရှိဣန္ဒြိယဆိုတဲ့နေရာမှာဣန္ဒြေဆိုတဲ့နေရာမှာအဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်တွေဣန္ဒြေ22ပါးဆိုတာကြားလို့ဣန္ဒြေ22ပါးဒီအင်္ဂလိယနဲ့ပတ်သက်လာတဲ့အခါမှာပါဠိစာပေမှာအသုံးအနှုန်းတွေတော့တော်တော်များများရှိနေပေါ့အဲ့ဒီအသုံးအနှုန်းတွေထဲမှာသူ့နေရာနဲ့သူအတိတ်ရဲ့ဖိုက်ဖို့လိုအပ်တယ်ဆိုတော့အင်္ဂလိယေတုခုတ်တထွာတော့အင်္ဂလိယတို့၌လုံယုံသောတကားရှိသူလို့အင်္ဂလိယကိုထိမ့်သိမ်းဆောင်ရှောက်သူလို့ဆိုတဲ့အချိန်မှာဒါကမျက်စိဒါနာတရားကိုစိတ်လို့ဆိုတဲ့ဣန္ဒြေ6ပါးကိုညွှန်းတဲ့ပေါ့ လူတွေရဲ့တဏ္ဍာမှာရှိတဲ့မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်ရဲ့အဲ့ဒီ6မျိုးကိုဣန္ဒြေလို့ခေါ်တယ်။အဲ့ဒီစကားအရ။ဘာဖြစ်လို့ဣန္ဒြိယဣန္ဒြေလို့သုံးတယ်လို့ဆို။ဣန္ဒြိယဆိုတာအစိုးရခြင်းအုပ်စိုးခြင်းဆိုတဲ့ဒိဋ္ဌိရ။ဆိုင်ရဆိုင်ရကိစ္စတွေကအစိုးရသူဆောင်ရွက်မှုကိစ္စမှာသူတို့ဟာအစိုးရဆိုတာတော့ကြည့်ခြင်းကိစ္စမှာဆိုရင်မြင်ခြင်းကိစ္စကြည့်ခြင်းကိစ္စမှာဆိုရင်မျက်စိကအစိုးရနားထောင်ခြင်းကိစ္စမှာကြားခြင်းကိစ္စမှာဆိုရင်နားကအစိုးရတယ်အနံ့ရှုခြင်းကိစ္စမှာနှာခေါင်းကအစိုးရတယ်အရသာဥသိခြင်းကိစ္စမှာလျှာကအစိုးရတယ်ထိရန်ကိုသိတဲ့ကိစ္စမှာခန္ဓာကိုယ်ကအစိုးရတယ်အာယုန်ကိုကြံတွေးတဲ့ကိစ္စမှာစိတ်ကအစိုးရတယ်။ဆိုင်ရဆိုင်ရဣန္ဒြေ6ပါးကဒုက္ခိစ္စသူဆိုင်ရဆိုင်ရကိစ္စကအစိုးရကြတော့ဣန္ဒြိယဣန္ဒြေလို့ဒီလိုခေါ်လိုက်။နောက်တစ်ခုကဣန္ဒြိယပရောပရိယတိဉာဏ်နဲ့သစ္စာဘုရားနဲ့ပတ်သက်လာတဲ့အခါမှာဣန္ဒြေအနုအယဉ်ကိုတိတော်မူတဲ့ဉာဏ်တို့ဒီလိုသုံးတဲ့ဣန္ဒြေကြတော့အာဟုဇီညွတ်လာတော့လို့ဆိုတတ္တာဝိရိယတတိသမာဓိပညာဆိုတဲ့ဒီ၅မျိုးကိုညွှန်းတာ။ယုံကြည်မှုဆိုတဲ့တတ္တာကယုံကြည်တဲ့ကိစ္စမှာတတ္တာကအစိုးရတယ်။အားထုတ်တဲ့ကိစ္စမှာဝိရိယကအစိုးရတယ်။မှတ်တည်တဲ့ကိစ္စမှာမှတ်မိတဲ့ကိစ္စမှာတတိကအစိုးရတယ်တည်ကြည်မှုကိစ္စမှာသမာဓိကအစိုးရတယ်သဘာဝတရားကိုသိတဲ့ကိစ္စမှာပညာကအစိုးရတယ်ဒါကြောင့်မို့သူတို့ကိုဣန္ဒြေဣန္ဒြေရလို့ခေါ်တယ်တခြားဣန္ဒြေရတွေလည်းရှိသေးတယ်အတော်လုံးဣန္ဒြေ22ပါးမှာဆိုလို့ရှိရင်တခြားဣန္ဒြေတွေလည်းပါလေဝိရဏဆိုတဲ့ခန္ဓာချက်တွေကိုလည်းဣန္ဒြိယလို့ခေါ်တာပဲဒီကောင်းပြီအခုဒီကနေ့ပြောချက်တဲ့ဣန္ဒြိယဘာဝနာဆိုတာဘာကိုပြောလို့ရတော့လို့ဆိုတော့ဉာဏ်စိတ်နာနာအရာကိုစိတ်ရှိတဲ့လူတွေလေးစတဲ့ညာဉာဏ်စိတ်နဲ့ဉာဏ်စရာအာယုန်တွေကိုမြင်နေကြတယ်ကြည့်ရှုကြတယ်နားနဲ့အသံတွေကိုနားထောင်ကြတယ်နှာခေါင်းနဲ့အနံ့ကိုရှည်ရှက်ကြတယ်တရားနဲ့အရာတော်ကိုသိကြတယ်ခန္ဓာကိုယ်နဲ့အဖြစ်တွေကိုသိကြတယ်စိတ်နဲ့အာယုန်တွေကိုကြံတွေးကြတယ်ဆိုတော့ကိစ္စတွေဟာသက်ရှိတတ်တော်လေးကိုရိုးရကိစ္စတွေကြည့်တယ်နော်ရိုးရကိစ္စတွေကြည့်အဲ့တော့ဒီဟာတွေကိုရည်ညွှန်းတယ်ယမစာပေဘာတစ်ခါတစ်ခါတုံးတဲ့စကားတော့ဖြစ်သေးတယ်ဘယ်ကနေလို့အိတ်လည်းရွှေပေးလို့မရဆိုအဲ့ဒါကတဏှာတော့နော်ဒီအိတ်လည်းရှိတယ်အိတ်လည်းမရှိဘူးလို့ဆိုတာနေရာထိုင်တာသွားတာလာတာသူ့ရဲ့လှုပ်ရှားမှုအမှုရားတွေကိုအိတ်လည်းလို့ပြောနေတာအဲ့ဒါကြအဲ့တော့ဒီနေရာမှာအိတ်ရိယဘာဝနာဆိုတာမျက်စိနာနာမျက်ရာကိုစိတ်လို့ဆိုဘုန်းကြီးတို့တူရမျက်စိနာနာမျက်ရာကိုစိတ်ဆိုတဲ့ဒီ organ တွေ sense organ တွေကိုအသုံးချပြီးတော့ကျင်ပါတာအာယုန်တွေနဲ့အမြဲတမ်းဆက်သွယ်ပြီးတော့နေကြတယ်။ဒါသတ္တဝါတွေရဲ့သဘာဝပဲ။အဲဒါမျက်စောဘုရားခေါ်တဲ့တရားတွေကကိုယ်ခန္ဓာကိုယ်နဲ့ပတ်သက်နေတဲ့တရားတွေကြီးပဲခေါ်တာ။တရားဆိုတာကိုယ်ကိုယ်တိုင်ရှင်းလို့ဆိုသိရမယ်၊သိပြီးရင်မိုက်တာကျင့်သုံးရမယ်။ရှောင်ရမယ်ဟာရှောင်ရမယ်ဆောင်ရမယ်ဟာဆောင်ရမယ်ဟုတ်ဒီအိန္ဒြိယဘာဝနာဆိုတဲ့သုတ်တံကမျက်စိနားနာလျှာကိုယ်စိတ်ဆိုတာတွေနဲ့ပတ်သက်လာတဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်အခြေအနေတွေကိုထိန်းချုပ်တဲ့ထိန်းချုပ်တဲ့ဤထိန်းချုပ်ပြီးတော့ဝိပဿနာချက်တဲ့တစ်ခုကိုချက်ပြီးတော့နောက်ဆုံးဟာကိလေသာအတော်ကြီးကုန်သွားပြီ။အိန္ဒြေတွေနဲ့ပတ်သက်လာတဲ့အခါမှာလုံးဝ
ပြည့်စုံပြည့်ပြည့်စုံသွားတဲ့အခြေအနေတစ်ခုကိုဒီတော့ကဟောတာဖြစ်တယ်။ဒီတော့ကအပိုင်း၃ပိုင်းထားပြီးတော့မြတ်စွာဘုရားဟောတာလေ။နံပါတ်၁ပိုင်းနံပါတ်၁ပိုင်းကအကောင်းဆုံးသောဣန္ဒြေနဲ့ပတ်သက်တဲ့ภาวนาก็อาเลยไอ้ตริเนี่ยปัตตะเนี่ยอกางซงโนภาวนาภาวนาสรสึกโกอายุเนี่ยเล่จิตวิญญูทาเลยตบอเตียเล่จิตวิญญูผู้เล่ละปวงญาอัชฌุผู้ภาวนาโนขอเลยไอ้อกางซงโนไอ้ตริเนี่ยปัตตะตาที่อกางซงโนเล่จิตอัชฌุผู้ภาวนาโหที่ตั๊กกะมาออทาเลยนอกตะคือว่าတိခပတိပဒါကျင့်စေဖြစ်တဲ့သောတာပန်တဂရကံအနာဂံဆိုတဲ့ပုဂ္ဂိုလ်ကြီးအဲဒီပုဂ္ဂိုလ်ကြီးဣန္ဒြေနဲ့ပတ်သက်ပြီးတော့တရားဓမ္မရဲ့အတိအမြင်ကြီးကိုအကျဉ်းအားဖြင့်ဟောပြထားတယ်။နောက်တတိယအချက်ကဘာကိုဟောလို့ဆိုရင်အရိယဘာဝိတ္တရိယအလောအဆင်းပြတဲ့ဣန္ဒြေတွေကိုထိ ंछ ုပ်ပြီးတော့သိချက်ထားပြီးသားဖြစ်တဲ့ပုဂ္ဂိုလ်ရဲ့စိတ်အခြေအနေတခုကိုဖော်ပြတယ်။အစစ်အမြင့်ဆုံးဣန္ဒြေတွေကိုလောကထိ ंछ ုပ်လေ့ကျင့်ထားပြီးဆိုလို့ရှိရင်သူပုဂ္ဂိုလ်ရဲ့အာယုဏဝါကောင်းကောင်းတရားတွေနဲ့မြင်တဲ့အခါတို့ဟုတ်မျက်စိနားနာတရားကိုစိတ်တို့နဲ့အာယုဏကိုတွေ့ရှိတဲ့အခါမှာဘယ်ပုံစံဤစိတ်ကိုပိုင်နိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောပြထားတာ။အဲတော့ဘုန်းကြီးတို့တွေသက်ရှိတတ်တော်တွေမှန်တယ်ဗျာ။အများအားဖြင့်ပျက်စီးပါတယ်၊နားပါတယ်၊နှာခေါင်းပါတယ်၊လျှာပါတယ်၊ကိုယ်ကာယတွေပါကြတယ်၊အသိစိတ်တွေပါကြ။အဲ့ဒါတွေကိုဒီမျက်စိနာနာလျာကိုစိတ်လို့ဆိုတော့ဒီအင်္ဂါရက်တွေကိုသုံးပြုပြီးတော့ဘုန်းကြီးတို့တွေကျင်မအာရုံနဲ့ဆက်သွယ်ကြတယ်တာကအတွင်းကအာရုံတွေကိုအတွင်းကအော်ဂန်တွေကိုဒါ internal faculty လို့ခေါ်တာပေါ့ internal base တွေပေါ့အတွင်းခန္ဓာကိုယ်မှာရှိတဲ့မျက်စိနာနာလျာကိုစိတ်အဲ့ဒါတွေကိုပဋိစ္စသောဥပမာကြတော့အာရယတနာပစ္စယဖတ်တော်လို့အာရယနာဆိုတဲ့နာမည်နဲ့ဟောတဲ့6ပါးသောအာရယတနာဆိုတာဒါပြောတာလေအတွင်းအိစ္ဆတယတနာအဲ့တော့သာလို့ပြောလိုက်လို့ရှိရင်လူတွေပါဝေးဝေးသွားတဲ့ဆရာကြောင့်လို့သာလို့ပြောနေတာဒုက္ခလာကိုယ်ထဲမှာရှိတာကိုပြောနေတယ်လို့ခန္ဓာကိုယ်နဲ့ apply လုပ်ချင်တဲ့ပုံလိုအပ်တာပေါ့နော်တရားရှာကိုမှတွေ့လို့ဆိုတဲ့အတိုင်းတရားဓမ္မကျင့်တဲ့အခါကိုယ်ခန္ဓာကိုယ်ထဲမှာရှိတာတွေကိုထိ ंछ ုပ်ရမယ်ဟာကိုထိ ंछ ုပ်တယ်တွေးပွားအောင်လုပ်ရမယ်ဟာကိုတွေးပွားတယ်ဖယ်ရှားရမယ်ဟာတွေကိုဖယ်ရှားဖြစ်တယ်ဒါတရားကျင့်တာပဲပေါ့အင်းကောင်းပြီမျက်စိလားလားလျာကိုစိတ်လို့ဆိုတဲ့ဒီအတွင်းအင်္ဂါရက်ဒီပါလာပြီးအတွက်ကြောင့်ပါဖြစ်တယ်။သမာယရဏပစ္စယဖတ်တော်လို့ဆိုတဲ့အတိုင်းပြင်ဘက်ကအာယုန်နေနဲ့ဆက်သွယ်မှုတွေပြုလုပ်လာကြတယ်။ဟုတ်တယ်။မျက်စိပါပြီးအတွက်ကြောင့်ပြင်ဘက်ကမြင်ရအာယုန်တွေကိုမကြည့်ရဘူး
။မြင်ရပါတယ်ခင်ဗျာ
။ရှိတယ်။အဲ့တော့မျက်စိနဲ့မြင်ရအာယုန်တွေဒီနှစ်ခုဆက်သွယ်လိုက်တယ်ပေါ့။မှန
်ပါဗျာ
။မြင်ရအာယုန်တွေကမျက်စိနဲ့ဆက်သွယ်လိုက်တဲ့အခါမြင်သိစိတ်ဆိုတာတွေပေါ်လာတယ်ခံစားမှုတွေပေါ်လာတယ်ပါရယနာပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယပါတဲ့တဏှာဟောဒီပုံစံတိုင်းလာနေတာနော်အတွင်းကအင်္ဂါရ6မျိုးရှိသည့်အတွက်ကြောင့်မျက်စိရှိလို့ကြည့်ရင်ကြည့်တော့ပြင်မအာယုန်တွေတွေ့တယ်တွေ့တဲ့အခါအတွေ့အကြုံရတယ်ထို့အတွေ့အကြုံကနှစ်သက်စရာဖြစ်လာလို့ရှိရင်တဏှာဖြစ်တယ်။ဟောဒီတော့ပဲ။တတဝါကြီးရဲ့အခြေအနေကအာလုံလူသားတွေရဲ့အခြေအနေကဒီတိုင်းပဲ။နားရှိလို့ပြမက်ကအတန်လေးနဲ့ဆက်သွယ်တယ်။ဆက်သွယ်လို့ရသည့်အတွက်ကြောင့်အတန်ပေါ်မှာအတွေ့အကြုံရလာတယ်။အဲ့ဒီအတွေ့အကြုံကခြေနှက်ဆရာအတွေ့အကြုံဆိုလို့ရှိရင်ကြွတာမှုဆိုတဲ့တဏှာရောက်လာပြန်ရော အဲ့ဒါကိုပရိစ္ဆာသုံးပါးမှာသရယနာပစ္စယဖတ်တော့ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏ္ဍာလို့ပြောဟောသက်ရှိတတ်တော်လေးကတန်လျာထဲမှာဒီပုံစံနဲ့နေရချာတယ်ထို့သူရဲ့နှာခေါင်းကအနတ်ရလာတာအနတ်နဲ့နှာခေါင်းနဲ့ဆက်သွယ်မိလားဆက်သွယ်မိလားတဲ့အခါကျတော့ကောင်းတဲ့အနတ်မကောင်းတဲ့အနတ်ဆိုတဲ့အတွေ့အကြုံခံစားမှုလေးတွေပေါ်လာကောင်းတဲ့အနတ်တွေ့ကြုံလာတဲ့အခါကျတော့တဏှာဖြစ်လာတယ်ဟောနောက်ထပ်ခံစားခြင်းနဲ့စိတ်ကြီးပေါ်လာတယ်သူတို့ရဲ့အရာလာနဲ့ပတ်သက်လာတဲ့အခါမှာလည်းပဲနော်တရားနဲ့ရတာအရာဒီနှစ်ခုပေါင်းစပ်ပြီးတဲ့အခါကျတော့ပေါင်းစပ်မိတာကခန္ဓာအတွေ့အကြုံရတာကခံစားလာတာကဝေဒနာဝေဒနာဖြစ်လာတဲ့အခါကျတော့ကောင်းတဲ့ခံစားမှုကိုနောက်ထပ်လိုချင်တာကတဏှာပဲဟောဒီလိုလားပဲတခါတော့ဒီပဲခန္ဓာကိုယ်ရဲ့အထိတွေ့နဲ့ပတ်သက်လာလို့ရှိရင်ကာယပတာရလို့ဆိုရဲခန္ဓာကိုယ်ရှိသည့်အတွက်ကြောင့်ပြင်ပကအထိစေအတွေ့စေရသည်သူ့မှာပဲပူအိုက်တဲ့အချိန်မှာဆိုလို့ရှိရင်နေနေပြင်းနေတိုက်လို့ရှိရင်အဲ့တန်မှလူတွေမှာအရသာရှိတယ်လို့ယူဆကြတယ်အေးတဲ့အခါမှာမီးလုံလိုက်ရရင်မီးရဲ့အပူလေးကိုအရသာရှိတယ်လို့ထင်ရတယ်ဟုတ်ကဲ့
မှန်ပါဗျာ
ရားလို့ကုတ်လိုက်ရတယ်လေသူကအရာကတမျိုးပဲအချိတ်တွေနဲ့ပတ်သက်လာတဲ့အခါမှာရတာလေးမျိုးမျိုးရှိတယ်။ပြီးတဲ့အခါအပူဟာခံလို့ကောင်းတယ်၊ပူတဲ့အခါအအင်းဟာခံလို့ကောင်းတယ်ဆိုရက်ဒီအချိတ်တွေလေးတွေဖိတ်ကြုံလေးတွေရလာတဲ့အခါကျတော့ခံစားမှုကိုအကြောင်းပြုပြီးတော့နောက်ထပ်ရကျင်တယ်ဆိုရက်တဏှာလေးတွေပေါ်လာကြတယ်ပေါ့နောက်တဲ့အခါစိတ်ထဲမှာစိတ်ကူးကြည့်စိတ်ကိုကြည့်တဲ့အခါအတိတ်ကကြောင်းရလို့ဖြစ်စေ၊အနာဂတ်ကြောင်းရလို့ဖြစ်စေ၊အတ္တလက်စိတ်ကူးလာလို့ဖြစ်စေ၊ထိုစိတ်ကူးမှုကိုအကြောင်းပြုပြီးတော့လူတွေမှာကျင့်တတ်မှုမကျင့်တတ်မှုဆိုတာလေးတွေပေါ်လာတာသေးတယ်။ဒါကြောင့်မို့တချို့တွေဆိုရင်တယောက်ထဲမှာစိတ်ကူးထဲမှာပြုံးနေတဲ့လူရှိတယ်လို့ပဲမဲ့နေတဲ့လူလည်းရှိတာ။ဟုတ်။စိတ်ကူးနေတယ်ပြုံးနေတဲ့လူတွေ။အေးစိတ်ကူးတဲ့မှာခြေလက်ဆရာအတွေးလေးတွေဆိုလို့ရှိရင်ဘာလာတော့ဆိုတဏ္ဏမပြန်လာပဲအဲ့တော့လူကြီးရဲ့နေစဉ်ဘဝမှာမျက်စိနားနာလျာကိုယ်စိတ်လို့ဆိုရဲဒီ sense organ တွေမှာလာပြီးတော့ဆက်သွယ်လာတဲ့အာယုန်တွေနဲ့ပတ်သက်ပြီးတော့လူတွေဟာထိမ့်ချုပ်နိုင်သွားမရှိဘူးတဲ့ကောင်းတာနဲ့တွေ့တာရှိတယ်လို့မကောင်းတာနဲ့တွေ့တာလည်းရှိတယ်ကောင်းမကောင်းနှမျိုးနဲ့လည်းတွေ့ရရှိတယ်။ကောင်းတဲ့နဲ့တွေ့လာလို့ရှိရင်စိတ်အခြေအနေကဘာဖြစ်သွားလို့နောက်ထပ်ဘုရားရှင်ရဲ့တွေ့တာတွေတတ်မဲ့တယ်ဆိုရင်စိတ်အခြေအနေပေါ်လာ။မကောင်းတဲ့နဲ့တွေ့တယ်ဆိုလို့ရှိရင်နောက်ထပ်ဘုရားရှင်ကထိုအာယုံမျိုးကိုမုန်းပြီးရွှန်ရှာတယ်ဆိုရင်စိတ်အခြေအနေတွေဖြစ်တယ်။မတည်ငြိမ်တဲ့စိတ်အခြေအနေတွေလူတိုင်းလူတိုင်းမှာဖြစ်တယ်။ဒါလူသားတွေရဲ့သဘာဝအိစင်မှာဒီတိုင်းဖြစ်တယ်။အဲ့ဒါလိုဖြစ်နေပြီးတဲ့ကြောင့်တဏှာဖြစ်လာလို့ရှိရင်ဣတ္တမမဒါလေးကဘာအာယုပဲလို့လူတွေကသိမ့်ပိုက်လိုက်ကြတယ်။အေးတဏှာမဖြစ်ဘူးဆိုလို့ရှိရင်နှစ်သက်ဆရာအာယုကိုမရရအောင်ရှာတယ်။မုန်းပြီးတဲ့နှစ်သက်ဆရာမကောင်းတဲ့အာယုဩလာလို့ဆိုလို့ရှိရင်မုန်းပြီးရရှာတဲ့ဒေါသကအဖက်ကဖြစ်တယ်နောက်ထပ်ကောင်းတဲ့အာယုံကိုရှာလို့တဲ့တဏှာကတစ်ခါကဖြစ်တာဟုတ်။ဒါကြောင့်မို့လို့သရှိတ္တဝါရဲ့အနေထားမှာဘယ်မှာပဲရောက်ရောက်သွားတော့ဆိုလို့ရှိရင်ဝိရဏပစ္စယတဏှာတဏှာပစ္စယဥပါဒနာဆိုတဲ့အစစ်ကြီးရောက်သွားဦးလား
။ရောက်သွားပါလေခင်
ဗျာ။ဘဝမှာအဲ့ဒီပုံစံလေးတွေတွားနေတာနော
်။
မထိတ်ချုပ်နိုင်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့တည်းရဲ့တဏှာမှာအာရီကကြီးဆိုးလာလို့ဆိုရင်တဏှာလောဘတွေကကြီးဆိုးလာတယ်။ဥပါဒံဆိုတဲ့တဏှာဆိုတာကစတဲ့ပြီးတော့လူကျင်မှုကိုတဏှာလို့ခေါ်တယ်။ဆွတ်ဆွတ်လန်းလန်းကြီးလူကျင်လာတာကြတော့ဥပါဒံလို့ခေါ်တယ်။အဲ့ဒီဥပါဒံမှာတခါအမြင်မှားမှုကထည့်ပြီးတော့ပေါင်းလိုက်လို့ရှိရင်သူကဥပါဒံက၄မျိုးဖြစ်သွားတယ်နော်။အဲ့ဒီဥပါဒံဖြစ်လာပြီဆိုရင်ဥပါဒံကိုအခြေခံပြီးဘာတွေဖြစ်လာတော့ဆိုရင်ဥပါဒနာပစ္စယဘော ဘဝဆိုတာဘာကိုပြောတာလို့ဆိုရင်ကံကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးနဲ့ကံတရားတွေကိုပဲဘဝလို့ခေါ်တာဒါကြောင့်ဘဝဟာနှစ်မျိုးရှိတယ်ကမ္မဘဝနဲ့ဥပပတ္တိဘဝဒါခုခွေးကြီးတို့တူတူဘဝဆိုတာရထားတယ်ရထားပြီးလည်းကြောင့်ကောင်းကံအဆိုးကံကောင်းမှုမကောင်းမှုဆိုတာတွေကလုံနေကြတယ်ဘဝကိုအခြေပြုပြီးတော့ကောင်းမှုမကောင်းမှုတွေဖြစ်နေတာကမ္မဘဝအတိတ်ကံကြောင့်ရရှိလာတဲ့ခန္ဓာ၅ပါးကဥပပတ္တိဘဝဟောဥပါဒနာပစ္စယဘဝဆိုဖြစ်တာဒါကအတ္တဝါရရဲ့နေရှင်အခြေပြုအကိဉ္စတာရရှိလာတာနေရာကိုစိတ်လို့ဆိုတဲ့ဟောဒီအင်္ဂရီတွေကိုမထိန်းချုပ်နိုင်ဘူးအင်္ဂရီတွေနဲ့ပတ်သက်ပြီးတော့မိမိရဲ့စိတ်ကိုလေ့ကျင့်ပွားများအထောက်အပံ့မလုပ်ဘူးဆိုလို့ရှိရင်ဒီအခြေအနေတွေကဖြတ်ပေါက်ရပါ့
မလဲ။ရပါဘူးခင်ဗျာ။
ရဘူး။မြင်လိုက်တဲ့နောက်မှာသွားလိုက်တဲ့ဝေဒနာဆိုတဲ့ခံစားမှုရမယ်။ရပြီးကြိုက်တယ်ကြိုက်တာလေးနဲ့ကြိုက်ရင်လောဘမကြိုက်ရင
်
ဒေါသဖြစ်လာတယ်။လောဘဖြစ်လာရင်ဥပါဒနာလိုက်လာပြီ။ဥပါဒနာလိုက်လာလို့ရှိရင်ထိုဥပါဒနာအစွဲမှုကိုချေပြုတ်ပြီးတော့ကံရည်ဒီဆောက်လာလို့ဘဝတခုရလာပြန်ပြီဘဝတခုရလာလို့ရှိရင်မချောင်လွဲနိုင်တာကတော့စာတိရဲ့ဝေဖွားခြင်းနဲ့ဝေဖွားမှုရလာတဲ့နေရာနဲ့ပုံမင်းမှုလို့တည်မှုလို့ဆိုမလားဟုတ
်ပါရဲ့ဗျာ
ဒီလောကကြီးတခုလုံးမှာသိချာစဉ်းစားကြည့်လိုက်လို့ရှိရင်စာတိနဲ့စပြီးသရာနဲ့ပရဏမှာအဆုံးသတ်နေကြအဲ့ဒါကချောင်လို့ရလာဆိုချောင်လို့ရ
ဘဝ
တိုင်းဘဝတိုင်းမှာဇာတိကစပြီးမရဏမှာအဆုံးသတ်ပြီးဘယ်တော့မှရလို့မရဘူးတဲ့တိမ်သာကြီးရတယ်။ဘုရားလောင်းနေကြတော့ဒီကိစ္စတွေကိုစေတနာလို့မြင်တယ်သူကဒါကြောင့်မို့လို့ဘုရားလောင်းတော်တွေဘဝတခုစဉ္ညသုံးသက်တဲ့အခါမှာဘယ်အစာပြီးစဉ္ညသုံးသက်တော့ဆိုလို့ရှိရင်ကိစ္စဝတ္တယံလောဘအပ္ပနောတို့လောကလူသားတွေဟာလူနဲ့လည်းပြောကြပါဆိုသတ္တဝါတွေအားလုံးပဲလောကလူသားတွေသို့မဟုတ်တဏ္ဍလောကကြီးတစ်ခုလုံးမှာတကယ်ကိုဒုက္ခရောက်နေတာပါလားလို့ဘုရားတော်တွေကစဉ်းစားသုံးသပ်တယ်တကယ်ကိုဒုက္ခရောက်နေတာပြဿနာတွေတက်နေတယ်ဘာဒုက္ခဖြစ်တာလို့ဆိုရင်ဇာယတိစေဝဇီယတိစာမီယတိစာလူတွေကမွေးကြရတယ်မွေးပြီးတော့ပိုရရတယ်ပို့ပြီးတော့သင်ပြန်တယ်ရလို့ရပါလား
မရပါဘုရား
ချောင်ပြေးလို့ရောရပါလား
မရပါဘုရား
မရဘူးဆရာတော်တွေကအဲ့ဒါလိုရှင်ရှင်သုံးသက်တယ်လောကကြီးကအင်မတန်သောစိတ်ပြည့်စရာကောင်းတယ်ဝေးပြီးတော့ဟိုရမယ်သင်ရမယ်ဆိုတာအလွန်စိတ်ပြည့်စရာကောင်းတဲ့အခြေအနေဆိုကြီးရဲ့တို့ဒီလိုရှင်ရှင်သုံးသက်ကြည့်တတိယအချက်ပြောမယ်ဆိုရင်ဘဝရဲ့ပြဿနာ problem တွေကိုမြင်တယ်လို့ပြောတာ။ဘုန်းကြီးတို့တွေက ఓ ရာတို့နာရာတို့သီရာတို့ကိုဘဝရဲ့ပြဿနာလို့အယူဆကြဖို့တို့တွေက။ဒါလူတဘာဝပဲလူဖြစ်လာမှတော့ ఓ မာပဲနာမာပဲသိမာပဲလို့လေဒီလိုပုံပေါ်နေတဲ့တွေးကြပြဿနာလို့အယူဆဘူး။ဘုရားလောင်းနေကြတော့ပြဿနာလို့ယူဆတယ်။ဟုတ်တယ်
။သာသနာ့ဘုရား။
အေးဥရနာရာကိုပြဿနာလို့မထင်ဘူးလူမှုရေးပြဿနာတွေမှာကိုကျင်းတိုင်းကိုဖြည့်ရှင်းဖို့ပါရလား
ပါပါဘုရ
ားပါဘူးလူတွေထဲမှာဘာပါတော့ဆိုစီးပွားရေးပြဿနာဖြည့်ရှင်းဖို့ပါမယ်နိုင်ငံရေးပြဿနာဖြည့်ရှင်းမယ်ဟုတ်လားဒီလားစုပြဿနာဒါမျိုးတွေကပြဿနာလို့ခေါ်တာကိုယ်တော်ကိုပြဿနာလို့ဘုရားမမြင်ဘူးမြင်ရလား
မြင်ပါဘုရား
သေတာကလည်းပြဿနာလို့မမြင်ဘူးအလူတဘာဝလိုပဲမြင်တယ်။ဘုန်းကြီးတို့မလေးရှားမှာသွားပြီးတော့သင်္ဍန်ပုတ်ချတော့ငါပြီးတော့သင်္ဍန်ပုတ်ချတော့ဘုန်းကြီးကဒီကြောင့်ပြောပြတယ်။ဆရာလောင်းတွေကကိစ္စဝတ္တယံလောဘောအပ္ပနောတို့တွေကအတ္တလောကကြီးတစ်ခုလုံးဟာ problem တွေဖြစ်နေပါလား။ပြဿနာတို့မြင်နေတို့ကိုယ်ရင်းတဲ့တရားတွေကတကယ် problem ကြီးတွေလူတွေအတွက်ဖြေရှင်းလို့မရတဲ့ပြဿနာနိုင်ငံရေးကြိုးစားဆရာဖြည့်ရှင်းလို့ရတယ်စီးပွားရေးကြိုးစားဆရာလည်းဖြည့်ရှင်းလို့ရတယ်လူမှုရေးကြိုးစားဆရာလည်းဖြည့်ရှင်းလို့ရတယ်ကိုကျင်းလာတဲ့တည်ရင်းဆိုတဲ့ကြိုးစားဖြည့်လို့ရရဲ့လား
မရပါဘူးခင်ဗျာ
ဒီ အလုံးနိုင်ငံတိုင်းနိုင်ငံတိုင်းလူမျိုးတိုင်းလူမျိုးတိုင်းတတ္တဝါတိုင်းတတ္တဝါတိုင်းဟာဒီ problem ရှိတယ်ပေါ့အဲ့ဒီ problem ကို problem လို့ပြောလို့လိုအပ်တယ်ဆိုတော့အဲ့ဒီမှာတဏှတ်တဲ့အမျိုးသမီးတရားမှာရှောင်းတယ်ဆရာတော်ကအိုခြင်းတို့နာခြင်းတို့သိခြင်းတို့ဆိုတာ problem မဟုတ်ပါဘူးလေလူတွေရဲ့သဘာဝပါအေးအဲ့ဒါကို problem လို့မမြင်လည်းရမင်းဘယ်တော့မှဖြေရှင်းဖို့ကြိုးစားမှမဟုတ်ဘူးသဘာဝလို့လက်ခံထားလို့ရှိရင်ဖြေရှင်းဖို့ကြိုးစားပါ
ကြိုးစားပါဗျာ
ဘုရားကောင်းနေကြတော့ဒါကိုပြဿနာလို့မြင်ရင်ပြဿနာလို့မြင်တာလို့ရှိရင်အဖြေရှာတယ်လေသူတို့ကဘုန်းကြီးတွေတွေကဒါသူ့တဘာဝလို့ပြောတာပြီးအတွက်ကြောင့်အဖြေကတော့မရှာဘူးမရှာဘူးဒါပြဿနာတွေကထည့်ကိုမထားဘူးဟုတ်ကဲ့လားမှန်ပါဗျာအဲ့ဒီကလေးကပြဿနာလို့မသိတဲ့အတွက်ကြောင့်အဖြေကတော့မရှာတော့အဖြေကတော့မရှာရင်အဖြေမတွေ့ဘူးအဖြေမတွေ့ရင်တရားကဘယ်တော့မှမလုပ်ဘူးအဲ့ဒါဒီ problem ကိုအဖြေရှာတယ်ဆိုရင်ဘာနဲ့အဖြေရှာရမလို့ဆိုဘုရားတော်တွေကအဖြေရှာတယ်အေးကိုချင်းနာချင်းကဘာကြောင့်ဖြစ်တာလို့ဆိုတော့ဇာတိရှိလို့ဖြစ်တာပဲအဖြေတွေ့ဇာတိဆိုတာကြတော့ဘာကြောင့်ဖြစ်တာလို့ဆိုတော့ဘဝရှိလို့ဖြစ်တာဘဝကဘာကြောင့်ဖြစ်တာလို့ဆိုဥပါဒါနအစွဲအလန်းရှိလို့ဖြစ်တာပဲပြဿနာရဲ့အရင်းအမြစ်တွေကိုလိုက်ယောဂတခုတွေးလာပြီဆိုရင်ရောဂသဘောဌာနလို့ခေါ်တဲ့ယောဂဖြစ်ကြောင်းတရားကိုရှာရတယ်အဲကြောင့်ယောဂဖြစ်hypertension ဆိုတဲ့သွေးရိုးရောဂါဖြစ်ပြီးဒီသွေးရိုးရောဂါကဘာကြောင့်ဖြစ်တာလဲအကြောင်းရှာအကြောင်းရှာတဲ့အခါမှာရှင်းကုလို့ရအကြောင်းမရှာလို့ဆိုရင်ရှင်းကုလို့မရဘူးဘယ်ရောဂါလဲဖြစ်ပြီးအကြောင်းရှာထို့တူပဲသဘာဝတရားတွေမှာလည်းအကြောင်းရှာအကြောင်းရှာတာသမှုရိယအသစ္စာအကြောင်းတရားကိုရှာတာပဲဒါကြောင့်မို့ problem ဆိုတာကိုတွေ့ပြီးဆိုရင်ဘာရှာရမလို့ဆိုရင်The cause of problem. Problem ရဲ့အကြောင်းတရားပါလေ။မြတ်စွာဘုရားကသစ္စာလေးပါးမှာဒုက္ခကိုခေါ်လိုက်တယ်။ဒုက္ခဆိုလို့ရှိရင်ဒီဒုက္ခရဲ့အကြောင်းတရားကပါလေ။နော်။ The cause of suffering ကပါလေဆိုရင်တဏှာဆိုတာအကြောင်းရှာပြတာ။နော်။ယတနာမှာလည်းဒီတိုင်းရဲ့၄ချက်ရှိတာပဲ။ယတနာ၊ယတနာဖြစ်ခြင်းရဲ့အကြောင်းတရားယတနာငြိမ့်အေမှုငြိမ့်အေစေတတ်တဲ့ဤတံ၄မျိုးပဲဟုတ်လားမှန်ပါဗျာသစ္စာကလည်းဒီလိုပဲ၄မျိုးပဲဒီဤစနစ်ဟာယသော်ဘုရားကတာမယာကထွက်ဖို့ရတဲ့ဤစနစ်တစ်ခုပေးထားတာယတနာရှာတော့လေဒီတိုင်းနဲ့နံပါတ်၁ problem ကသိရမယ်သိပြီးဒီ problem ဘာကြောင့်ဖြစ်တာတော့ဆိုတာသိရမယ်ဒီ problem ဘယ်လိုနည်းနဲ့ငြိမ့်အေသွားလဲဆိုတာလည်းသိရမယ်ငြိမ့်အေစေတတ်တဲ့ဤတံကိုလည်းသိရမယ်ဒီလိုရတဲ့အတိုင်းအေးအဲ့ဒီမှာအကြောင်းတရားတွေကိုရှာလိုက်တဲ့အခါဥပါဒါဆိုတဲ့အစွမ်းလားရှိလို့ဘဝဆိုတာဖြစ်လာတာဒါဖြင့်ဥပါဒါဘာကြောင့်ဖြစ်တော့တဏှာရှိလို့ဖြစ်တာတဏှာကဘာကြောင့်ဖြစ်လာရတာလို့ဆိုရင်ဝေဒနာခံစားမှုရှိတာလို့ဖြစ်တာဝေဒနာခံစားမှုကဘာကြောင့်လို့ဆိုရင်ဆက်သွယ်မှုရှိတာလို့ကြည့်လေအင်္ဂရိနဲ့လူရဲ့ခန္ဓာကိုယ်မှာရှိတဲ့ဒီsense organ နဲ့အာယုံခံစားတတ်တဲ့ဒီအတွင်းမျက်စိလမ်းလာတရားကိုဆိုတဲ့အာယုံကိုယူတတ်တဲ့သဘာဝတရားတွေနဲ့ပြမအာယုံတွေနဲ့ဆက်သွယ်သွားဆက်သွယ်မှုကြောင့်ဖြစ်တာဒီလိုလိုက်ရှာအဲ့တော့ဘုန်းကြီးတို့အင်ဂျရိယဘာဝနာမှာလည်းလေမျက်စောပြားကဒီ၄စနစ်ကိုလည်းဟောတာပဲအဲ့တော့ကျင့်ရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အင်ဂျရိယဘာဝနာဆိုတာဘုန်းကြီးတို့လေ၄၀နဲ့အမြတ်မျက်စိရှိလို့ပြမကယေဇရာအာယုနေနဲ့ဆက်သွယ်တယ်ဆက်သွယ်လာတဲ့အခါမှာဘာတွေဖြစ်လဲစိုက်နေစိုက်နေပေါ်လာတယ်စိုက်နေစိုက်ပေါ်လာလို့ရှိရင်စိုက်တာကြတော့လောဘဖြစ်တယ်မစိုက်တာကြတော့ဒေါသဖြစ်တယ်လောဘဖြစ်လာရင်ဥပါဒါဆိုတဲ့အစွဲလမ်းတွေဖြစ်လာတယ်အစွဲလမ်းပေါ်မှာအခြေခံပြီးတော့ကံတရားတွေကိုဆောင်ရွက်လာကြတယ်ဒီနည်းနဲ့ဒီပြဿနာဖြေရှင်းလို့မရအခါလေလုံးထွေးသွားဟုတ်ကဲ့လားဘလောက်ကြည့်ရအောင်အဖြေခက်တယ်လို့ဆိုတာကိုမြတ်စွာဘုရားကအားနဲ့ဥပမာပေးထားတယ်ဆိုစာပေါင်းတိုက်ကိုဖြေအစရှာဖို့ခက်တယ်လို့ပဲစာကလေးတွေလောက်ထားတဲ့စာပေါင်းတိုက်ကဟိုအစနဲ့ဒီအစလျှောက်ပြီးတော့ အမျိုးစုံရက်ထားတာဖြစ်စီအတွက်ကြောင့်ဘယ်နေရာကစမှန်းကိုမသိရအောင်ရှုပ်ထွေးနေတယ်။ဟုတ်တယ်လား
။မှန်ပါဗျာ။
သမာစကဘုံထဲမှာကြတော့အမေဘုရဲ့သူချီခဲ့။ဖြေရရှင်းရခဲ့။ရှုပ်ထွေးနေတဲ့ခြေခင်ကြီးတစ်ခုကပြန်ပြီးတော့တစားစီဖြစ်အောင်ဖြေရှင်းဖို့ဆိုတာအလွန်တရာခဲ့နေပေါ့။မှန်ပါဗျာ
။
အဲ့ဒါလည်းလူတွေရဲ့ကြုံတွေ့နေရတဲ့ problem မှာလည်းဖြေရှင်းဖို့အလွန်ခက်ခဲတယ်ဆိုတာကိုမြတ်စွာဘုရားဒီတုတ်တံမှာဖြေရှင်းပြီးတစ်ခုပေးထားတော့ဒါကဗ္ဗထာအာထုတ်ဖို့ဤစနစ်တစ်ခုပေးထားတာနော်အိန္ဒရိယဘာဝနာမျက်စိနာနာလျှာကိုယ်စိတ်လို့ဆိုတဲ့ဒီအိန္ဒရိ6ပါးမှာအာယုန်ကြီးထင်လာလို့ကြိုက်မကြိုက်ပြီးပေါ်လာလို့ရှိရင်ဘယ်လိုသိချင်းယူရမလဲဆိုတာရက်ဆောင်တာဟောတာကောင်းပြီဒီတုတ်တံဖြစ်လာပုံကအိန္ဒိယဘာဝနာဆိုရဲစကလုံးကတခြားဘာသာတွေမှာလည်းအဆုံးမဟောတာရှိအိန္ဒိယနဲ့ပတ်သက်ပြီးတော့သိချင်းပွားရပွားများရမယ်ဆိုတဲ့ဤစနစ်ကြီးတခြားဘာသာတွေကလည်းဟောတယ်ပေါ့ရက်ဆောင်တဲ့ကိစ္စကျမနာဆိုတဲ့ပြညာတဲ့ပုဂ္ဂိုလ်တွေကလည်းဒီဤစနစ်ကိုဟောတယ်။ဒါကြောင့်မို့ရသော်ဘုရားကကစင်ကလာဆိုတဲ့အရာမှာသူ့ဝေလူဆိုတဲ့တောအုပ်ကြီးထဲမှာသရဲတော်နေတဲ့အချိန်ပါရတိဝိယလို့ခေါ်တဲ့ပညာရှိပုံသားကြီးရဲ့တပည့်ပုဂ္ဂရဆိုတဲ့လူတွေပုဂ္ဂရဆိုတဲ့လူငယ်တယောက်ဟာရသော်ဘုရားရှင်ရောက်လာခဲ့ဘူးရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့စကားစမြည်ပြောရင်မြတ်စွာဘုရားကမေးတယ်မင်းဆရာကြီးကတဲ့အိန္ဒိရီတွေကိုထိန်းချုပ်ပြီးတော့လေ့ကျင့်ပွားများတဲ့ဤစနစ်ကိုဟောတာလားရှိသလားမင်းတို့မှာအိန္ဒိရီနဲ့ပတ်သက်ပြီးတော့လေ့ကျင့်ပွားများအထောက်အကူရှိသလားလို့ဆိုရှိပါတယ်ဒါပြင်မင်းဆရာကဘယ်လိုဟောတော့ဆိုသူဆရာဟောတော့ဘယ်လိုပါပြောတော့မျက်စိနဲ့ကြည့်เสียရတယ်ကိုမကြည့်ရဘူးနားနဲ့အတန်ကိုနားထောင်ရဘူးအဲ့လိုမျက်စိနဲ့ကြည့်เสียရကိုမကြည့်ရဲနေရင်နားနဲ့နားထောင်ရတယ်ကိုနားထောင်မဲ့နေလို့ရှိရင်တဲ့အိန္ဒြိယဘာဝနာဆိုတဲ့ဒီအိန္ဒြိယနဲ့ပတ်သက်ပြီးတော့နေခြင်းဟုတ်လားဖြစ်ပေါ်တယ်လို့သူကဒီလိုဟောတယ်အဲ့တော့ရသော်ဘုရားကဘယ်လိုမေးရှိတယ်ဆိုဟာဒီလိုဆိုလို့ရှိရင်တဲ့မင်းတို့လေ့ကျင့်ဖို့ကဘာခက်လဲဒီလိုဆိုလို့ရှိရင်မျက်စိကန်းနေတဲ့လူကဘာမကြည့်တော့ဘူးအဲမျက်စိကန်းနေလို့ရှိရင်တော့ဒါဒီအိန္ဒြေလေ့ကျင့်ပညာဖြစ်နေတယ်နားကန်းသွားတဲ့လူကလည်းအိန္ဒြေလေ့ကျင့်ပညာဖြစ်သွားမှာပေါ့လေဒါဖြစ်လို့ဆိုရင်မျက်စိကန်းသွားတဲ့လူကဘာမှမြင်တော့ဘူးလေနားကန်းတဲ့လူကလည်းဘာမှမကြားတော့ဘူးအဲဒီလိုမကြည့်ရဲမမြင်ပဲမကြားပဲနေတယ်ဆိုတာဟာအိန္ဒြေကိုလေ့ကျင့်တယ်ဆိုလို့ရှိရင်မင်းတို့ကအခန်းကိုလေ့ကျင့်နေတဲ့အတိတ်ကိုရောက်နေတယ်ဆိုတော့ကိုလူကျောင်းသားလူငယ်ကဘာမှပြန်ပြီးတော့မဖြေရှင်းနိုင်ဘူးမဖြေရှင်းနိုင်တော့ဟုတ်လဲဟုတ်တယ်မကြည့်လို့နေရတယ်ဆိုတော့ရှင်မျက်စိကနဲ့ဒီမှာကြည့်ရတော့လေးလားကြည့်လို့ရလေးလားမရပါဘူးခင်ဗျာနားကနေလို့ရှင်လက်အတန်လားမလားဘာမှတော့မရတော့တာအဲ့ဒီနားတော့လို့မရတာမျက်စိကကြည့်လို့မရတာကိုအိန္ဒြိယဘာဝနာအိန္ဒြေကိုသိချင်းထားတယ်လို့ဒီလိုပြောမယ်ဆိုရင်နာခံလူမျက်စိကန်းလူတွေဟာအိန္ဒြိယဘာဝနာသိချင်းနေတာဖြစ်မနေဘူးလ
ားဖြစ်ပါရဲ့ဗျာ
အေးမျက်စောပြားရဲ့ဤစနစ်ကမဟုတ်ဘူးဒါမျိုးမဟုတ်ဘူးမျက်စိကောင်းရတဲ့သိချင်းဟာနားကောင်းနေတဲ့ပုဂ္ဂိုလ်သိချင်းကြီးပဲဟာမှာတကယ်အိန္ဒြိယပါအဲ့တော့မျက်စောပြားကသူ့ကိုမေးရှိတယ်အေးမင်းတို့အိန္ဒြိယဘာဝနာဤစနစ်ကတစ်မျိုးပဲငါတို့သာသနာမှာရှိတဲ့အိန္ဒြိယဘာဝနာဤစနစ်ကတစ်မျိုးပဲလို့ဆိုတော့ရှင်အနန္ဒာကအရှင်ဘုရားလက်ဒီသာသနာမှာသိချင်ရမယ့်ဤစနစ်တစ်ခုကိုဟောပါတဲ့တတိယလို့ဒါယူမှတ်သားချင်ပါတယ်ဆိုတော့ရသော်ဘုရားဒီတုတ်တံကိုဟောတာအဲ့ဒီတုတ်တံကိုစပြီးတော့ဟောတဲ့အခါမှာဒါရှင်းရှင်းလေးပါရသော်ဘုရားဟောတဲ့တရားနားမနေစရာဘာမှအကြောင်းရှိဘူးရတဲ့တခုချင်းရှင်ဟောတာတခုချင်းရှင်ဟောတယ်မျက်စိနဲ့မြင်စရာအာရုံကိုမင်းတို့မြင်ပြီတဲ့နော်လူတိုင်းလူတိုင်းကမျက်စိနဲ့မြင်စရာအာရုံကိုမြင်ရတာကြည့်တယ်နော်မျက်စိတွေကမြင်စရာအာရုံတစ်ခုကိုမြင်လိုက်တယ်ကြည့်လို့မြင်ပြီမြင်ပြီဆိုတဲ့အခါမှာအဲ့ဒီမြင်စရာအာရုံက နစ်သက်ဆရာကောင်းတာရှိသလိုမနစ်သက်ဆရာကောင်းတာလည်းရှိတယ်။အော်နစ်သက်ဆရာတချို့ကောင်းပြီးနစ်သက်ဆရာတချို့မကောင်းတာလည်းအလေအလတ်လည်းရှိတယ်။ဟုတ်လား။နစ်သက်ဆရာကောင်းတဲ့အာရုံရှိတယ်။နစ်သက်ဆရာမကောင်းတဲ့အာရုံရှိတယ်။နစ်သက်ဆရာကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆိုတဲ့အာရုံမျိုးလည်းရှိတာ။ဘာမှမထူးခြားတဲ့အာရုံမျိုးလည်းရှိတယ်။အဲ့ဒီလိုအာရုံမျိုးကိုပြည့်ကြုံလာတဲ့အခါမှာပါရှင်ရှင်စားရဘယ်လိုလေ့ကျင့်ရလဲ။ကောင်းပြီ။နှစ်သက်ဆရာအာယုံပဲတွေ့တွေ့နှစ်သက်ဆရာမကောင်းတဲ့အာယုံကိုပဲမြင်မြင်ဘယ်လိုအာယုံမျိုးကိုပဲမြင်မြင်တဲ့စဉ်းစားဆင်ခြင်ရမှာတော့အခုမြင်တဲ့ငါမြင်လာတဲ့အာယုံဟာအကြောင်းတရားတစ်ခုကြောင့်ဖြစ်ပေါ်လာတဲ့အကြောင်းတရားကခံတီးလိုက်တဲ့အရာများလားဖြစ်နေတယ်။အကြောင်းတရားကခံတီးဒီတာဖြစ်ရှားတဲ့အရာဖြစ်ပြီးအကြောင်းတရားကိုဆွဲပြီးတော့ဖြစ်ပေါ်လာတဲ့အရာဖြစ်တယ်အကြောင်းတရားရှိခိုက်တာဖြစ်လာတယ်အကြောင်းတရားမရှိတဲ့အခါမဖြစ်ဘူးလို့ဒီလိုဆင်ခြင်စဉ်းစားရမယ်မြင်လာတဲ့အာယုံပေါ်မှာရှိပြီးသုံးသက်တဲ့ဤတည်းကိုရက်ဆောင်ရတယ်ဒီတော့တာဟောတယ်အဲ့တော့မြင်လာတဲ့အာယုံတစ်ခုဟာဆရာဆရာအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အရာလို့ဒီလိုသင်္ခါရလိုရှုမြင်တာလို့ကဝိပဿနာဉာဏ်ရှိမှရှုမြင်လို့ရတာဝိပဿနာဉာဏ်မရှိရင်ရှုလို့မရနိုင်ဘူးဟုတ်ကဲ့
မှန်ပါဗျာ
ဉာဏ်စရာအာယုံဒီဉာဏ်စရာအာယုံဟာအကြောင်းကိုဆွဲပြီးတော့ဖြစ်ပေါ်လာဉာဏ်သိစိတ်လေးကလည်းအကြောင်းကိုဆွဲပြီးတော့ဖြစ်ပေါ်လာကဲကြည့်တခြားတော့တဲ့နေမှာမြတ်စွာဘုရားဘယ်လိုဟောထားလဲသက္ကုဇပတိစ္စရူပိစ္စဥပ္ပိစ္စိသက္ကုဝိညာဏတေနံတေတိဖတ်တော်တဲ့ယေစိရဲ့အစင်းအာယုံနှစ်ခုဆုံလိုက်တဲ့အခါမှာတဲ့မြင်သိစိတ်ကလေးပေါ်လာတယ်အဲ့ဒီမြင်သိစိတ်ကလေးပေါ်လာတော့ဒီသုံးခုပေါင်းမိတဲ့အခါမှာအာယုံနဲ့ဆက်သက်ကိုဖတ်တာဆိုတာလေးပါလာတယ်အဲ့ဒီသဒ္ဒလေးပါလာတဲ့အခါဝိရဒာဆိုတဲ့အတွေ့အကြုံလေးတစ်ခုပါလာတယ်။ဝိရဒာဆိုတဲ့ခန္ဓာချက်ပါလာတာနဲ့နောက်ကတဏှာဆိုတာလိုက်လာတတ်တယ်။အဲ့ဒီမရောက်ခင်ဆရာသဘာဝတရားလေးတွေကိုမြတ်စွာဘုရားကရှုဖို့ခေါ်လိုက်။ဝိရဒာပစ္စယတဏှာဆိုတဲ့အဆင့်ကိုမရောက်စေရဘူး။သလရဏပစ္စယပတ္တောခန္ဓာပစ္စယဝိရဒာဆိုတဲ့ခန္ဓာမှုလေးတွေပေါ်မှာရပ်ဆိုင်တော့ဒီဝိပဿနာရှိဒီကားကိုမြတ်စွာဘုရားဒီနေရာမှာဟောတာနော်အဲဒီနေရာမှာတော့မြတ်စွာဘုရားကလုံးပြီးဒီအချင်းချုပ်ပြီးတော့ဟောလိုက်တယ်ကြည့်ယတိစိတ်ဆိုတာဘာကြောင့်ဖြစ်လာလို့ဆိုလို့ရှိရင်ယသိရဲ့ယဉ်စရာအာယုံရဲ့ဒီနှစ်ခုပေါင်းစုံလို့ဖြစ်တာအဲတော့ယဉ်စရာအာယုံရဲ့နှစ်ခုပေါင်းစုံလို့ဖြစ်လာတဲ့အတွက်ကြောင့်သင်္ခတ္တပြုပြင်ထားတဲ့အရာများတာဖြစ်တယ်ပဋိစ္စသမုပ္ပါဒအကြောင်းကိုဆွဲပြီးတော့ဖြစ်တယ်ဟောလာရိကတိတိတာတာချင်းချင်းရှားရှားအာယုန်တွေတိုက်ခိုက်မှုကြောင့်ဟောလာတာလို့ဟောအကြောင်းနဲ့အကျိုးကိုစဉ်းစားစဉ်းစားကြည့်လိုက်လို့ရှိရင်ခန္ဓာကကြိုက်လည်းကြိုက်ဆိုတဲ့တဏှာတွေနောက်ကလိုက်လာနိုင်တော့ဘူး။ဒါကဆင်းမြင်လာတဲ့အခါဘယ်လောက်ကြီးအောင်မြင်လာတော့ဆိုရင်အေးစက္ခုကတာရဆိုတာကလည်းခံရတဲ့အရာမဟုတ်ဘူး။ရူပယုံဆိုတဲ့အရာကလည်းခံရတဲ့အရာမဟုတ်ဘူး။မခံရတဲ့အရာနှစ်ခုကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်သိစိတ်တွေကဘယ်မှာခံရတာဖြစ်မလို့ဒီနှစ်ခုကကြည့်ယသိဆိုတာလည်းအနိစ္စပဲရူပယုံဆိုတာလည်းအနိစ္စပဲဒီအနိစ္စနှစ်ခုပေါင်းမှဖြစ်ပေါ်လာတဲ့သက္ကဝိဉာဏ်ဉာဏ်သိစိတ်ဆိုတာလည်းဘယ်မှာအနိစ္စဖြစ်မလဲအနိစ္စကထုတ်လုပ်လိုက်တဲ့အရာဒီအနိစ္စပဲဖြစ်နေလို့ဟောဝိပဿနာဉာဏ်နဲ့ဒီလိုရှုမြင်သောက်တတ်လိုက်မယ်ဆိုရင်ဒီအာယုံပေါ်မှာကြိုက်တယ်ဆိုတာမလာတော့အဲ့ဒီလိုလက်ချင်းယူတာဟာတဏှာမဖြစ်အောင်ခတ်ထားတဲ့နည်းစနစ်တစ်ခုပဲပေါ့ဒီဉာဏ်စရာအာယုံပေါ်မှာတဏှာမဖြစ်ရအောင်သူ့မြင်တဲ့အာယုံလေးကိုသဘာဝတရားအတိုင်းရှုမြင်သုံးသပ်နိုင်အောင်လက်ချက်တယ်ဒါကြောင့်မလို့သတိပဋ္ဌာန်ရှင်းရှင်းရဆရာတော်ကြီးတွေကနည်းပေးတယ်ပါလေမျက်စိထဲမှာမြင်ရင်မြင်တယ်မြင်တယ်လောက်ပဲပိုက်ရတယ်ပေါ့မြင်တယ်မြင်တယ်ပဲပတ်တယ်မြင်တယ်မြင်တယ်လို့ပတ်တာချစ်ဆက်သွားအောင်မတ်တဲ့၄စိတ်ဖြစ်တယ်အဲ့ဒီမှာပဲသတိကထားပြီးတော့ မြင့်စရာအယုံပေါ်မှာတတ်မဲ့မှုဆိုတဲ့တဏှာမလာအောင်ထိန်းချုပ်တာကိုပဲဣန္ဒြိယဘာဝနာလို့ခေါ်တယ်။မချိပဲနေတာဣန္ဒြိယဘာဝနာမဟုတ်ဘူးတဲ့။မျက်စိဆိုတာမြင်စရာရှိမြင်လိုက်တယ်။မြင်လာတဲ့အခါဖြစ်ပေါ်လာတဲ့သဘာဝတရားတွေကိုအမှန်တည်းသိအောင်ကြိုးစားခြင်းတာလေ။မှတ်ကန်တဲ့ဣန္ဒြိယဘာဝနာတရားလို့သက်ဆောင်ပြဒီတော့ကဒီလိုခေါ်တယ်။အေးအဲ့ဒီမှာဆင်းရဲဉာဏ်ရင့်လာတဲ့အခါကျတော့သူကမျက်စိကနေပြီးတော့နှစ်သက်စရာအာယုံနဲ့မြင်ရတာပဲမနှစ်သက်စရာအာယုံနဲ့မြင်ရတာပဲအဲ့ဒီနှစ်သက်မှုမနှစ်သက်မှုဆိုတဲ့ဒီအရာတွေအားလုံးမှာအကြောင်းကြောင့်အကြောင်းကိုဆွဲမိပြီးတော့ဖြစ်လာတာလေးရှိတယ်ဒီသဘာဝတရားတွေဖြစ်ပေါ်လာတဲ့အာယုံမျက်စိထဲမှာပေါ်လာတဲ့အာယုံတွေကိုလေ့လေရှုတာကအကောင်းဆုံးပဲလို့ဆိုတာဝိပဿနာဉာဏ်နဲ့ရှုနေတာကိုဆိုတာမြင်လာကိုမြင်တယ်မြင်တယ်လို့လည်းသတ်မှတ်နေလို့ရှိရင်ဒါလိမ့်လိမ့်ရှုထားတာပဲပေါ့အဲ့ဒီလိုလိမ့်လိမ့်ရှုထားရင်နှစ်သက်စရာအာရုံလေးမြင်လို့ရှိရင်နှောက်လိုက်တာဆိုတဲ့အတွေ့လာလေးမလာတော့ဘူးမုန်းစရာကောင်းလိုက်တယ်ဆိုတာလည်းမလာတော့ဘူးမနှစ်သက်စရာအာရုံတွေ့လို့မုန်းစရာဆိုတာလည်းမလာတော့ဘူးနှစ်သက်စရာဆိုတာလည်းမလာတော့ဘူးချက်ချင်းမုန်းရင်နှလုံးနှမျိုးလုံးဘယ်မှမလိုက်တဲ့အလဲအလတ်ရှုပြီးတော့မြင်မှုကိုမြင်မှုလောက်ပဲထားလိုက်တာဟာအမတန်မှလေတက်တယ်ပုံရက်တယ်လို့တော့ဒီပုဂ္ဂိုလ်ရှုမြင်တာဒါအင်္ဂရိယဘာဝနာဖြစ်စဉ်တစ်ခုပဲလက်ဆောင်စွာကအဲ့လိုခေါ်တယ်နော်အဲ့လိုရှုတည်လိုက်လို့ဝိပဿနာဉာဏ်ဖြစ်လာတာဟာဒီမြင်တဲ့အာရုံကိုဘယ်လောက်ရှိအောင်နည်းနည်းငယ်ငယ်ထိန်းချုပ်နိုင်တယ်ဒါကိုလေ့ကျင့်လာတော့အစစ်မြင်တဲ့ဝိပဿနာဉာဏ်ရပါပြီချက်ခနဲ့မြင်လိုက်တာနဲ့တိုင်းနဲ့ချက်ခနဲ့ချိန်ပြီးသားဖြစ်သွားတယ်သူကတွေ့တာမှုဆိုတဲ့တဏှာမလာတော့ဘူးဒိဋ္ဌိရှုတယ်ဆိုတဲ့အတိဉာဏ်နဲ့ဒိဋ္ဌိရှုတဲ့အနေအထားတစ်ခုကိုရတယ်သစ္စာကကဥပမာလေးတွေပြကြတယ်ဘယ်လောက်ရှိအောင်နည်းငယ်ငယ်တယ်လို့ဆိုလို့ရှိရင်တဲ့မျက်စိခွင့်ထားတာလေးကိုပိတ်လိုက်မိထာရာလေးကိုဖွင့်လိုက်အဲ့ဒီလောက်ကိုလင်းလင်းညာညာအကုန်လုံးထိချုပ်ပြီးနိုင်ပါလေဆိုလိုတာကမျက်စိကမြင်ပြီးတော့တဏှာမဖြစ်အောင်အခုလိုလိလိရှုနိုင်အောင်မျက်စိဖွင့်လိုက်ဖွင့်ထားတဲ့မျက်စိကိုမိလိုက်တာလို့ပဲလင်းလင်းညာညာဝိပဿနာဉာဏ်ဖြစ်အောင်ရှင်းတာအောင်ကြိုးစားပါလို့ဒီလိုဆိုတာနော်အဲ့ဒီလိုကျင့်နိုင်ပါအိန္ဒိယဘာဝနာခြင်းစဉ်တစ်ခုဟာအောင်မြင်ပါဒါမျက်စိနဲ့ပတ်သက်ပြီးတော့ကျင့်နားနဲ့ပတ်သက်ပြီးတော့လည်းထို့တူရဲ့နားထဲမှာအတန်တစ်ခုရောက်လာတယ်ရောက်လာလို့ရှိရင်ဒီအတန်ဟာကောင်းပါလားကောင်းတဲ့အတန်လည်းရောက်ပဲမကောင်းတဲ့အတန်ရောက်ပဲကောင်းမကောင်းဆိုတာကိုကြိုက်တဲ့အတန်လားကိုမကြိုက်တဲ့အတန်လားတစ်ခုလာမှာပဲဘယ်အတန်မျိုးပဲသားမှာကံဟာအကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားများလားဖြစ်တယ်လို့သဘာဝတရားကိုဆင်ခြင်သုံးသပ်လိုက်ခြင်းဖြစ်အဲ့ဒီဖြစ်ပေါ်လာတဲ့အတ္တပေါ်မှာလိမ့်လိမ့်ရှိနေတာဖြစ်သွားတယ်။ကောင်းတဲ့အတ္တဖြစ်လို့လောဘဆိုတာမလာတော့ဘူး။မကောင်းတဲ့အတ္တဖြစ်တဲ့အတွက်ကြောင့်ဒေါသဆိုတာလည်းမလာဘူး။ကောင်းမကောင်းနှမျိုးဖြစ်နေသည့်နေရာမှာလည်းဖွေဝေမှုဆိုတဲ့မောဟမလာတော့ဘူး။ဟောအတ္တနဲ့ပတ်သက်ပြီးလို့ထိ ंछ ုပ်နေတာဖြစ်သွားတယ်။အဲ့လိုဝိပဿနာဉာဏ်နဲ့ဒိဋ္ဌိရှုနိုင်သွားပြီဆိုလို့ရှိရင်ဘယ်လောက်ကြည့်အောင်ဉာဏ်တည်းလို့ဆိုလို့ရှိရင်လက်ဖြစ်တီးလိုက်တဲ့အခါမှာလက်ဖြစ်တီးလိုက်တဲ့အချိန်မှာလက်ဖြစ်တန်လေးပေါ်လာတာဘယ်လောက်မှမကြောက်ချက်ချင်းလက်ဖြစ်တီးလိုက်တယ်လို့ပဲချက်ချင်းထိချုပ်နိုင်တယ်လို့ပြောလို့ဆိုတာထို့တူပဲနှာခေါင်းကလည်းအနက်ကလေးရလာတာနဲ့တကြိုင်နဲ့ဝေးကြိုင်နဲ့အနက်ရှိတဲ့နှစ်သက်စရာကောင်းတဲ့အနက်ရှိတဲ့ဒါတည်းစရာမကောင်းတဲ့အတန်းရှိတယ်။ဘယ်အနတ်လိုပဲဖြစ်ဖြစ်သဘာဝတရားကိုဆင်ခြင်ပြီးတော့ဒိဋ္ဌိရှုနိုင်တဲ့ဝိပဿနာဉာဏ်နဲ့ထိလိုက်ပြီဆိုလို့ရှိရင်နည်းနည်းများများဒိဋ္ဌိရှုနိုင်တဲ့ဝိပဿနာဉာဏ်ကပေါ်လာတော့ခုနကနှစ်သက်စရာလားမနှစ်သက်စရာလားဆိုတဲ့အတွေးဟာဝင်လာပါအောင်မလား
။ဝင်ပါအောင်ဗျာ
။မဝင်တော့ဘူး။ထို့တူပဲလျာနဲ့အရသာလေးတစ်ခုထိတွေ့လိုက်တဲ့အခါမှာလည်းကောင်းလိုက်တဲ့အရာသာလားမကောင်းတဲ့အရာသာလားဆိုတာဒီလိုအတွေးတွေလာပြီးတော့လောဘဖြစ်ဖို့အချိန်ရလိုက်ဘူးဒေါသဖြစ်ဖို့အချိန်ရလိုက်ဘူးဝိပဿနာဉာဏ်နဲ့ဖတ်ပြီးတော့ထိုင်လိုက်တယ်။အော်၊နေရာနဲ့အရာသာပေါင်းလို့ ဒီအရာတာကိုသိတဲ့စိတ်ပေါ်လာတယ်သိတဲ့စိတ်ပေါ်လာပြီးအဲ့ကြောင့်ကွန်တက်ချက်တယ်ဆိုတာပေါ်လာတယ်ခန္ဓာချက်တာခန္ဓာချက်တဲ့ဝေဒနာဆိုတာပေါ်လာတာပဲလို့ဟောဒီတဘာဝတရားတွေကိုရှုစဉ်ပြီးရင်းဖြစ်ဟောကောင်းတဲ့အရာတာမကောင်းတဲ့အရာတာဆိုတဲ့အတွေ့လည်းမလာတော့ဘူးထိတ်ချုပ်ကြည့်တာဖြစ်သွားတယ်ထို့တူပဲခန္ဓာကိုယ်မှာတစ်ခုလာဖြစ်တဲ့အခါမှာကောင်းတဲ့အဖြစ်တွေ့လားမကောင်းတဲ့အဖြစ်တွေ့လားဆိုတာမစင်စားရတော့သဘာဝတရားတစ်ခုကိုစဉ်းရင်စဉ်းစားကြည့်လိုက်တာကြည့်လိုက်တာနဲ့တကယ်နဲ့သဘာဝတရားကိုစဉ်းရင်သုံးသပ်ကြည့်လိုက်တာဝိပဿနာဉာဏ်နဲ့ရည်ရည်ရှုထားနိုင်တဲ့အနေအထားတစ်ခုမျိုးမှာပေါ်လာနိုင်တယ်သိကျက်တာစိတ်ကူးထဲမှာလည်းထို့တူပဲစိတ်ကူးထဲမှာကောင်းတဲ့စိတ်ကူးပေါ်လာလို့ဒီစိတ်ကူးလေးကောင်းလိုက်တာစိတ်ထဲပေါ်လာတဲ့အာယုံလေးကအနစ်သက်စရာဆိုလို့ရှိရင်ပြတာလို့ဆိုတဲ့လောဘပလာအောင်အနစ်သက်စရာဆိုတဲ့အာယုံလေးတွေ့တဲ့အခါမှာဒေါသဆိုတာဖြစ်မလာအောင်ချက်ချင်းဖမ်းပြီးတော့သဘာဝကိုပဲရှုပတ်လိုက်တယ်ရှုလိုက်တဲ့အခါကျတော့ခန္ဓာဝိပဿနာဉာဏ်နဲ့ဒီအာယုံလေးကိုတိတိရှုနိုင်တဲ့အနေအထားတစ်ခုရပါလေဒါကရသဗျာကအိန္ဒြိယဘာဝနာတုတ်လာဒီပုံစံနဲ့ဟောလိုက်တာနော်အဲ့ဒါလို့မိမိတို့ရဲ့မျက်စိနားနာလျာကိုစိတ်လို့ဆိုရယ်ပေါ်လာတဲ့အာယုန်တွေကိုသဘာဝကိုသိအောင်စောင့်ကြည့်ပြီးတော့ရှုမှတ်နေပြီဆိုလို့ရှိရင်ထိုအာယုန်တွေပေါ်မှာကောင်းတဲ့နောက်လည်းလိုက်ရသွားဘူးမကောင်းတဲ့နောက်လည်းဆက်ကြည့်ပြီးတော့မနေဘူးအနုရောဓဝိရောဓလို့ခေါ်အနုရောဓဆိုတာကောင်းတာကြတော့လူတွေကခြေလက်တယ်မကောင်းတာကြတော့ဘာဖြစ်လဲဆန့်ကျင်တယ်ဆန့်ကျင်ခြင်းလိုက်လျောခြင်းဆိုတာတကူမရှိဘူးတဲ့အဲ့ဒါပါပြောတာတော့ကောင်းရင်လောဘမကောင်းလို့ရှိရင်ဒေါသဒီနှစ်ခုမဖြစ်အောင်ထိန်းတာပဲအဲ့ဒီနှစ်ခုမဖြစ်အောင်အာယုန်တွေကိုထိန်းလိုက်နိုင်တာဟာအိန္ဒြိယဘာဝနာအကျင့်ပဲလို့ဆိုပြတာဟုတ်တယ်အေးချိုးတူပဲနောက်ထပ်ရသော်ပြားကသင်္ခပฏิပဒါဆိုတာနဲ့ပတ်သက်ပြီးတော့ဒီတုဒ္ဒမှာဆက်ပြီးတော့ဟောတယ်သင်္ခါပုဂ္ဂိုလ်တွေကဒီ70အတိုင်းဆက်လက်ပြီးတော့ကျင့်တဲ့အခါဘာဖြစ်လာတော့ဆိုလို့ရှိရင်ဉာဏ်စရာအာယုန်တွေနဲ့ပတ်သက်လာလို့ရှိရင်သင်္ခါရတရားတွေဟာဘယ်ရာမှခိုင်မြဲတာမဟုတ်ဘူးသင်္ခါရတရားတွေဟာဖြစ်ပေါ်လာပြီးတော့လုံးဝပြတ်သွားတာဖြစ်နေတဲ့ကြောင့်ဉာဏ်စရာမှာပေါ်လာတဲ့အာယုန်တွေဟာလည်းပဲသက္ကနာအတွင်းမှာပျောက်ွယ်သွားတယ်နားထဲမှာကြားလိုက်တဲ့အတ္တဆိုတာလည်းတခဏအတွင်းမှာပြောက်ွယ်သွားတယ်။နှာခေါင်းထဲမှာပေါ်လာတဲ့အနံ့လေးဆိုတာလည်းတခဏအတွင်းပြောက်ွယ်သွားတယ်။လျှာပေါ်မှာပေါ်လာတဲ့အရသာဆိုတာလည်းတခဏအတွင်းမှာပြောက်ွယ်သွားတယ်။ခန္ဓာကိုယ်လာကြည့်တဲ့အခြေတွေ့ဆိုတာလည်းတခဏအတွင်းမှာပြောက်သွားတယ်။စိတ်ထဲမှာစိတ်ကူးလို့ရတဲ့အာယုလေးဆိုတာလည်းအကြာကြီးလေးနဲ့ပြောက်ွယ်သွားတယ်။ဒါကြောင့်မလို့ညစ်တဲ့ဆရာဆိုတာတစ်ခုမှမရှိဘူး။သင်္ခါရတရားတွေဟာဖြစ်ပြီးတော့ပြည့်နေပြီးရတဲ့ကြောင့်ယုံမုန်းကြတာစိတ်ရဲ့ဆရာကြီးကြီးရဲ့လို့မြင်လာတယ်။သိခါပုဂ္ဂိုလ်ကမြင်လာတယ်။အဲ့ဒီလိုဝိပဿနာဉာဏ်ဟာတစ်ဆင့်နဲ့တစ်ဆင့်တက်လာတယ်၊ရင့်ကျက်လာတယ်ဆိုတဲ့အတိတ်အပြည့်ကိုမြတ်စွာဘုရားကဟောတယ်။ကဲအဲ့ဒီလိုခေါ်လိုက်လို့ဒီအင်္ဂရိယဘာဝနာချင်းစဉ်ဒီတစ်ခုဟာဟိုအောင်းအောင်းမြင်မြင်ဖြစ်သွားပြီဆိုတဲ့အခါကျတော့အာဖြစ်ဒီလိုလေ့ကျင့်ယူလိုက်တဲ့အခါကျတော့ခွန်ကြီးတို့တွေလေ့ကျင့်လိုက်တော့အောင်မြင်သွားပြီဆိုတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေကိုဖြစ်လာနိုင်တယ်လဲကိုယ်စိတ်လေးဟာဘယ်လောက်ထိအောင်စောင့်ဆောင်မှုတွေရှိတာလဲဆိုတော့ယသော်ဘုရားကဆက်ပြီးတော့ဟောတယ်အာယုဆိုတာတဲ့မျက်စိကမြင်ရတဲ့အာယုပဲဖြစ်စေနားကကြားရတဲ့အာယုပဲဖြစ်စေနှာခေါင်းကအနတ်ရှိရတဲ့အာယုပဲဖြစ်စေနှာကလည်းရရတဲ့အာယုပဲဖြစ်စေခန္ဓာကိုယ်ကကြည့်ရတဲ့အာယုံပဲဖြစ်စေစိတ်ကစိတ်ကူးရတဲ့အာယုံပဲဖြစ်စေဘယ်အာယုံပဲဖြစ်စေစိတ်ရဲ့အကြိုက်တွေ့လို့ရှိရင်အပတိကုလခြေလက်ဆရာစိတ်နဲ့အကြိုက်မတွေ့ဘူးဆိုရင်ပတိကုလခြေလက်ဆရာမကောင်းဘူးလို့ဒီနှမျိုးကိုခွဲပြီးတော့မှတ်တာပေါ့နော်အာယုံမှလည်းကောင်းတာရှိတယ်လို့မကောင်းတာရှိကောင်းမကောင်းဆိုတာကိုယ်ကြိုက်ရင
်ကောင်းတယ
်မကြိုက်ဘူးဆိုရင
်ကောင်းပါဘူးခင်ဗျာ
အဲ့ဒီလိုနှမျိုးရှိတဲ့တယ်အင်္ဂရိနဲ့ပတ်သက်ပြီးတော့လေ့ကျင့်ထားတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့သူကနှစ်သက်စရာမကောင်းတဲ့အာယုကိုသူကဟိုနှစ်သက်စရာမကောင်းလို့ကြိုက်စရာမကောင်းတဲ့အာယုကိုလည်းကြိုက်စရာကောင်းတယ်လို့ စိတ်ကိုပြောင်းလဲပြီးတော့ထားလို့ရတယ်ဆိုတော့ပဋိကူလဆိုတာယုံမုံဝယ်ကောင်းတဲ့အာယုံတစ်ခုကိုသူ့စိတ်ထဲကယုံမုံမှုမဖြစ်အောင်ဘယ်ပုံပဲလေးသူကပြောင်းလဲပြင်နိုင်တော့ဆိုလို့ရှိတယ်ကြည့်မုံစရာကောင်းတဲ့လူတယောက်ကိုတွေ့ပြီဟုတ်ကဲ့မုံစရာကောင်းတဲ့အာယုံတစ်ခုကိုတွေ့ပြီမုံစရာကောင်းတဲ့လူတယောက်ကိုတွေ့ပြီအဲ့ဒီလူကိုမမုံအောင်ဘာနဲ့လုပ်မလဲလို့ဆိုရင်သစ္စာကမေတ္တာဘာဝနာပွားလိုက်တာအော်မေတ္တာဘာဝနာပွားလိုက်လို့ရှိရင်မုန်းစရာဆိုတာမတွေ့တော့ဘူးခင်လေးစရာမြန်လို့စရာဖြစ်သွားတယ်။ကြောင်းလက်ဖြစ်တာနော်မှန
်ပါဗျာ
မုန်းစရာကိုခင်လေးစရာဖြစ်ကြောင်းလက်ဖြစ်တယ်။ဘာနဲ့ကြောင်းလက်ဖြစ်လို့
မေတ္တာနဲ့ကြောင်းလက်ဖြစ်ပါဗျာ
။အော်မေတ္တာဘာဝနာနဲ့ဒီမုန်းစရာကောင်းတဲ့ပုဂ္ဂိုလ်တွေနဲ့မုန်းစရာမကောင်းတဲ့အနေအထားမျိုးရောက်တော့ကြောင်းလက်ဖြစ်လို့ရတယ်။စိတ်ကိုနိုင်သွားပြီလို့ပြောတာလေချင်လိုက်စိတ်ကိုနိုင်သွားတယ်နောက်တစ်ခုကကြည့်မေတ္တာဘာဝနာမပွားဘူးဆိုလို့ရှိရင်ဘာလုပ်ရမလဲရှင်ဓာလေးပါးနဲ့ခွဲကြည့်လိုက်ဘယ်ရာဘဲဖြစ်ဖြစ်ဓာလေးပါးပဲသူရဲ့ခန္ဓာကိုယ်ကြီးဆိုတာဓာလေးပါးနဲ့တည်ဆောက်တာဓာလေးပါးနဲ့ခွဲကြည့်ရဆိုတာဆိုတော့လူတယောက်ကမုန်းစရာကြီးလို့မြင်လို့ရှိရင်ဘယ်ဘာကိုမုန်းတာလို့ဒုက္ခနာကိုမှရှိတယ်ပထဝီကိုမုန်းတာလားအာဝေါကိုမုန်းတာလားတေဇောကိုမုန်းတာလားဝါယောကိုမုန်းတာလားဟုတ်လားဘယ်ဟာကိုမုန်းတာတော့လို့အသေးစိတ်လိုက်ပြီးကြည့်လိုက်တဲ့အခါကျမုန်းကြရဆက်တာပျောက်သွားပြန်တယ်ဟောအဲ့ဒီဤစနစ်ဟာလည်းပဲမုန်းမိမှုရှိတဲ့အာယုန်တစ်ခုပေါ်မှာမုန်းမိမှုကဲအောင်နေတဲ့ဤစနစ်တစ်ခုကိုမြတ်စွာဘုရားဟောတာဖြစ်တယ်အဲ့ဒီလိုထိချုပ်ပြီးတော့လေ့ကျင့်ထားတဲ့ပုဂ္ဂိုလ်တယောက်ဟာမုန်းစရာကောင်းတဲ့အာယုံပေါ်မှာမမုန်းပဲနေလို့ရသွားပြီတဲ့ဟောစိတ်အခြေအနေတစ်ခုပါဘယ်တော့တက်တာသွားဘုန်းကြီးတွေကမုန်းစရာအာယုံနဲ့တွေ့ပြီဆိုလို့ရှိရင်မမုန်းပဲမနေနိုင်ရဘူးနော်မမုန်းပဲမနေနိုင်ဘူးစိတ်ကဒေါသဖြစ်စရာနဲ့တွေ့ရင်ဒေါသကဖြစ်ကုန်လားဟောဒီရေရည်ရဘာဝကဖြစ်စဉ်ရကျင့်လိုက်လို့ရှိရင်အဲ့ဒါလည်းမဖြစ်တော့ဘူးကဲနောက်တစ်ခုကမုန်းစရာမကောင်းဘူးမြတ်သက်စရာသိကောင်းတယ်ညံလို့စရာကောင်းတယ်အဲ့ဒီညံလို့စရာကောင်းတဲ့အရာကိုမုန်းစရာအဖြစ်ပြောလိုက်တခါဘာဖြစ်လို့လဲဆိုဆိုရှင်မြတ်သက်စရာပေါ်မှာသိပြီးတော့မြတ်သက်လာလို့ရှိရင်ဘာဖြစ်လာလို့ဆိုတဏှာရာဂအဖြစ်လာအဲ့ဒီတဏှာရာဂမဖြစ်အောင်စိတ်ကိုဘာနည်းနဲ့ထိ ंछ ုပ်လဲလို့ဆိုလို့ရှိရင်မြတ်သက်စရာကောင်းတဲ့အရာကိုအတုပဘာဝနာအနေနဲ့ရှုပါတဲ့ဆိုတော့ဇာတာအရှင်ရဲ့တိကပ္ပဌာန်းဘာဝနာဆိုတော့ဘုရူအာယုန်နဲ့ပတ်သက်ပြီးတော့နတ်သမီးတည်းမြချောမောလှပတဲ့ဒီအရှင်အာယုန်တစ်ခုကိုပေတာမှုတဏှာရာဂမဖြစ်အောင်ဘယ်လိုရှုရလဲဆိုရင်နှစ်သက်စရာမကောင်းတဲ့မတည့်တဲ့အတုပအနေနဲ့ရှုရတယ်ဘယ်လိုအတုပအနေနဲ့ရှုနိုင်လို့လို့ဆိုလို့ရှိရင်ကိုယ့်ကိုယ်စဉ်းကျင်စဉ်းစားကြည့်တော့လူတွေမှာကိုယ့်ဘဝကအမဝရှိတယ်မျက်စိကထွက်တာနှစ်သက်စရာကောင်းရလား
နား
ကထွက်လာတာနှစ်သက်စရာကောင်းရလ
ား
ကောင်းနှာခေါင်းကထွက်လာတဲ့ကအမွေးကြိုင်တာရှိရလား
ရှိပါဦးခ
င်ဗျာဘယ်ကြောင်မှမရှိဘူးလူရဲ့ပဂတိခန္ဓာကိုယ်ဟာတေချာစဉ်းစားကြည့်နော်ကိုယ့်ဖြစ်လေပြီးတော့ပြမကနန္ဒာတွေဆုတ်ချမ်းတာတို့ခန္ဓာကိုယ်ကမွေးတယ်လို့ထင်နေကြတာခန္ဓာကိုယ်ရဲ့သဘောဝတိုင်းသိကြလို့ရှိရင်ဟုတ်လားတစ်ပတ်နှစ်ပတ်တစ်ပတ်လောက်ရေချိုးပဲဒီတိုင်းနေကြည့်ပေါ့ဘာမှလည်းနန္ဒာမလေးနေတဲ့ဒီတိုင်းနေကြည့်ကိုယ့်အကိုတော်အံကောင်းအံလေးပဲနော
်မှန်ပါဗျာ
ခန္ဓာကိုယ်ကချက်တာသဘောဝအားဖြင့်မွေးကြိုက်တာဆိုတာတစ်ခုမှမရှိဘူးလေမှန
်ပါဗျာ
တစ်ခုမှမရှိအဲ့ဒီသဘောတွေကိုစဉ်းရစဉ်းစားကြည့်တာကိုအတုပလို့ပြောတာနော်အခုခေတ်ကတော့အတုပလို့ဆိုလို့ရှိရင်မသာအတုပချတာပဲသင်နေတာနော်အဲ့ဒါကိုပြောရမှာဟုတ်အတုပဆိုတာမတင့်မတည့်ရောစွဲဖြစ်နေတဲ့အနေအထားတစ်ခုကိုရှုစဉ်ဉာဏ်ကြည့်ပါတဲ့အဲ့ဒါလို့ရှုစဉ်ဉာဏ်ကြည့်မယ်ဆိုရင်နှစ်သက်စရာအာယုန်တစ်ခုဒီနှစ်သက်စရာအာယုန်တစ်ခုမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးကိုရောက်တော့စိတ်ကိုပြောင်းပြတဲ့ဤစိတ်တွေကိုပြောတာနော်မှန
်ပါဗျာ
စိတ်အနေထားတစ်ခုကိုပြောင်းပြတယ်ရောစရာကိုလည်းရောစရာမဟုတ်ဘူးလို့ပြောင်းပြတယ်ရှင်မဟာကတ္တဝါကြီးတို့ရှင်မဟာကတ္တဝါမရှင်ရက ယဟန္တာဖြစ်သွားပြီဆိုတော့စိတ်ကိုသိနိုင်သွားပြီ။နိုင်တော့တဲ့အခါရှင်မဂ္ဂရတကဆုံးကကြွဆုံးကကြွတော့လမ်းမိတ်မှာထိုက်ပြီးတော့ခမင်းစားနေတဲ့လူနာရောက်တော့ဆွဲနေတဲ့ပုဂ္ဂိုလ်တောင်ရှိ။အဲ့ဒီနာရောက်တော့ရှင်မဂ္ဂရသူ့ကိုချီးမြှောက်တဲ့အနေနဲ့ဆွဲရတော့ဒီလူကြီးကလည်းသရာတရားပေါ့ကခူးစားနေတဲ့ခမင်းကြီးနဲ့ကအပန့်ပေါ့လေ။စားလဲစားရတဲ့ဥပုချာကိုရှင်မဂ္ဂရသပိတ်ခဲကိုသူ့လက်နဲ့ရက်ချက်အဲ့လိုရက်ထည့်လိုက်တဲ့အခါကျတော့တစ်ချောင်းလေးတစ်ချောင်းကပြတ်ပါသွားတယ်အဲ့ဒါသူကလည်းလက်ကလည်းပြတ်လို့ပြတ်လို့တွေကအများကြီးလူတန်ရောကဆွဲနေတဲ့ပုံရှင်မာနကရဲ့တပိတ်ထဲမှာအဲ့ဒီလက်ပြတ်ကလေးရောက်တော့စားနိုင်လားမလားဟုတ်ရဲ့
စားနိုင်ပါဦးဗျာ
ရှင်မာနကတော့မထင်ရက်ကကြည့်ဒီထမင်းနဲ့ဆောင်းနဲ့လက်ပြတ်နဲ့တူတူထားမှာနာမည်ပဲกว่าပါပဲဒီဆောင်းလည်းပထုံကြီးပဲတော့ဓာကြီးလေးပါပဲလက်ပြတ်ကလည်းလက်ပြတ်အလူရဲ့လက်ပြတ်ကြီးလို့ထင်လိုက်ရင်ညွန်နေအဲ့ဒီလိုမဟုတ်ဘူးဘဝလည်းဓာကြီးလေးပါဒီဟာလည်းဓာကြီးလေးပါဆိုညွန်ကြရှိသေးရဲ့
ရှိပါဦးခင်ဗျာ
မရှိဘူးဓာကြီးလေးပါလို့နှလုံးသွင်းပြီးတော့သူဖုံးမေးတယ်သို့တော့လက်ပြတ်ကြီးတော့မစားပါဘူးเนาะလက်ပြတ်ကြီးကတော့ဝတ်ဥတော်ကြီးလို့ဖြစ်မှန်းသိတယ်အဲ့ဒါကိုတော့ဖုံးမေးတာမဟုတ်ဘူးသို့တော့ကျားလာရှင်ရက်တည်းဟာအဲ့လိုစိတ်ကိုကြောင်းွဲပြနိုင်တယ်လို့ဆိုလို့လားနော်ကောင်းပြီအဲ့ဒီမှာရောစရာကောင်းတာကိုလည်းရောစရာမကောင်းဘူးလို့ရှိလို့ရတယ်ရောစရာမကောင်းတာကိုလည်းရောစရာဖြစ်ရှိလို့ရတယ်ဘလို့တင့်တယ်တဲ့အာယုံပဲဖြစ်ဖြစ်အတုပဘာဝနာပွားပြီးခေရှားဖြစ်လို့ရနောက်တစ်ခုကမမြဲတဲ့အနိစ္စပညာပွားခြင်းဖြင့်လည်းလေနှစ်သက်စရာအာယုံတွေကိုခေရှားဖြစ်လို့ရပါတယ်ဒါနဲ့အင်္ဂရိယဘာဝနာအမျိုးပဲနောက်တစ်ခုကြတော့ဒီနည်းစနစ်နဲ့လည်းဒါကိုဆက်ပြီးတော့ကျင့်သုံးတဲ့အခါမှာအာယုံကနှစ်သက်စရာရောမနှစ်သက်စရာရောရောလာတယ်အဲ့ဒီနှစ်သက်စရာလည်းမကောင်းဘူးမနှစ်သက်စရာလည်းမကောင်းဘူးဆိုရင်ရောလာတဲ့အာယုံတစ်ခုကိုမနှစ်သက်တဲ့နေခြင်းနဲ့ဆိုလို့ရှိရင်ခန္ဓာလိုအတုပပဲပွားတယ်အော်နှစ်သက်စရာအာယုံရောမနစ်တဲ့ဆရာအာရုံရောနှစ်ခုစလုံးရောလာတဲ့အခါမှာနှစ်တဲ့ဆရာမကောင်းဘူးဆိုတာကိုဟောနှစ်တဲ့ဆရာကောင်းတယ်လို့စိတ်ထဲကစိတ်ကိုထိတ်ချုပ်ထားတယ်လို့ရှိရင်မေတ္တာဘာဝနာပွားမယ်တော့ဓာတ်လေးပါးကိုရှုရှင်နေခြင်းဖြင့်ရရှာမှုအဖြစ်အောင်ထိထိချောက်ဆောက်ရှောက်မယ်ဟောနောက်တစ်ခုကျတော့နောက်ဆုံးနည်းစနစ်တစ်ခုကျတော့ဘာလို့ဆိုလို့ရှိရင်ရောစရာလည်းကောင်းတယ်ရောစရာလည်းမကောင်းဘူးဆိုတဲ့ဟာနှစ်ခုပေါ်မှာရောစရာဟုတ်တာမဟုတ်တာဟုတ်တာရောမဟုတ်တာရောဒီနှစ်ခုကိုစိတ်ထဲမှာကိုမထားပဲနဲ့လိလိရှုနိုင်တယ်အဲ့ဒီလိလိရှုနိုင်တဲ့အနေထားဟာတကယ်ရဟန္တာပုဂ္ဂိုလ်တွေဟာအဲ့ဒီတိုင်းနေတာလေဒါကိုသံလင်ခုပိခာလို့ခေါ်တယ်ရဟန္တာပုဂ္ဂိုလ်တွေကဘုန်းကြီးတို့တွေလည်းမျက်စိနဲ့ကောင်းတဲ့အာရုံနဲ့မြင်တာပဲမကောင်းတဲ့အာရုံနဲ့မြင်တာပဲနာကလည်းကောင်းတဲ့ตายရတဲ့အတန်ကြားတာပဲမตายရတဲ့အတန်ကြားတာရဟန္တာပုဂ္ဂိုလ်တွေလည်းထိုးတူပဲသို့တော့ဘယ်လိုထူးခြားတယ်လဲရဟန္တာပုဂ္ဂိုလ်တွေကြတော့ကောင်းတာမြင်ရင်လည်းပဲဝမ်းမသာဘူးမကောင်းတာမြင်လို့လည်းဝမ်းနေခြင်းစိတ်ဆိုးခြင်းမရှိဘူးအဲ့ဒီအာယုံပေါ်မှာသဘာဝအစစ်မှန်ကိုသိရဝိပဿနာဉာဏ်နဲ့ထိတ်ချုပ်ထားတဲ့လိလိရှုနိုင်တဲ့ဥပ္ပခါပဲဖြစ်တယ်မြင်လာမြင်လာပဲဘာမှသူ့မှာမထူတာဘာနဲ့ဥပမာတူလို့ဆိုလို့ရှိရင်ရဟန္တာပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟာကြောက်တော်ကြီးလို့ဖြစ်သွားတယ်ကြောက်တော်ကြီးဟာဘယ်ဘက်ကပဲပုံတိုင်းလာလာလှူရှားမှုမရှိရဲရဲမှုမရှိအဲဒါလို့ကြောက်တော်ကြီးကိုခိုင်မာပြီးတော့သွားတယ်စိတ်ဓာတ်ရဲ့အခြေအနေဟာဒီလိုနေကျင်ပြီးလို့ရှိတာဘယ်အာယုံကြောင့်မှစိတ်ဟာလှူရှားရဲရဲမရှိတော့တဲ့အနေအထားရောက်သွားပြီးဆိုရင်ပါဝိတ္တရိယလေးချက်ပွားများထားတဲ့ဣန္ဒြေတွေအောင်မြင်သွားပြီစိတ်အခြေအနေတစ်ခုကိုပိုင်နိုင်သွားပြီလို့ပြောဆိုရမှာအဲ့ဒီလိုပိုင်နိုင်သွားတဲ့စိတ်အခြေအနေရှိတဲ့ပုဂ္ဂိုလ်တယောက်ဟာမျက်စိကနေပြီးတော့ရူပယုံဆိုတဲ့ဘုံတိုင်းတွေလာအောင်မလားကိစ္စရှိဘူးနာကတတ္တယုံဘုံတိုင်းတွေလာလဲလှုပ်ရှားမှုမရှိဘူးနှာခေါင်းကအနတ်ဆိုတဲ့ဘုံတိုင်းတွေလာအောင်မလားလျာကနေပြီးတော့အရသာမျိုးစုံဝင်လာအောင်မလားခန္ဓာကိုယ်ကအချိတွေ့မျိုးစုံလားချိတော့မလားစိတ်ကူးရဲ့မှာပေါ်လာတဲ့အာယုံမျိုးစုံတွေလာအောင်မလားဘယ်အာယုံပဲလာလာ လှုပ်ရှားခြင်း၊ဒိဋ္ဌိခြင်း၊ဒေါသဆိုတာလည်းဖြစ်မလာတော့ဘူး၊ဒေါသဆိုတာလည်းဖြစ်မလာတော့ဘူး။စိတ်ဟာတည်ခြင်း၊တိမှတ်ပြီးတော့ငြိမ်းချမ်းတဲ့အေးချမ်းတဲ့သဘာဝပေါ်မှာရှိနေသောတဲ့စိတ်အခြေအနေတစ်ခုပဲတန်တော့တယ်။အဲလိုရှိရင်ဒေါသကဖြစ်လာတယ်၊မကောင်းတာမြင်လိုက်လို့ရှိရင်ဒေါသကဖြစ်လာတယ်။နာကအပန်လာလေးပဲလူကလာလားဆောင်ဘူးလို့လူကြားလိုက်တဲ့အခါကြားလိုက်တဲ့အတန်ပေါ်မှာဒေါသဖြစ်လိုက်တယ်ဒေါသဖြစ်လိုက်တယ်နှကောင်းကလည်းအနတ်ကိုကြိုက်တဲ့အနတ်လေးဆိုဒေါသဖြစ်လိုက်တယ်မကြိုက်တဲ့အနတ်ဆိုဒေါသဖြစ်လိုက်တယ်ဆိုတော့စိတ်အခြေအနေဟာရောရက်ခတ်နေတာနော်စိတ်အခြေအနေတစ်ခုကရောရက်ခတ်ယန္တာပုဂ္ဂိုလ်ရဲ့စိတ်အခြေအနေကျတော့ငြိမ်သက်အေးချမ်းသွားပြီးတော့ဘယ်အာယုံလားလားအာမသူမချာနာပဲလို့ကြားအဲ့ဒါလို့ဖြစ်သွားအောင်လေ့ကျင့်တာဟာတကယ်ကိုအိန္ဒိယဘာဝနာအစစ်ဖြစ်ပါတယ်။ယသော်ဘုရားကရှင်းလင်းဟောကြားတာဖြစ်လေ။အဲဒါကြောင့်တရားထိုက်ခင်ပြုလို့တဲ့ပြိဿတ်တွေယသော်ဘုရားတခင်ဘုရားမြတ်ကအိန္ဒိယဘာဝနာလေ့ကျင့်ပုံဤစနစ်ကိုဖိထားပြီးအတွက်ကြောင့်ဒီလိုတတ်ဆွမ်းတဲ့ဗျာနေ့စဉ်မြင်တွေ့နေရတဲ့အာရုံတွေကောင်းတာရင်းနေတဲ့ဒီလိုစိတ်လှုပ်ရှားမှုမဖြစ်ရအောင်ဖြစ်လာလို့ရှိရင်ကြာရှည်မခံအောင်ပေါ့။ဖြစ်လာတဲ့အပေါ်မှာလောဘဆိုတာမဖြစ်ရအောင်ထိန်းချုပ်ရမယ်ဒေါသဆိုတာမဖြစ်ရအောင်ထိန်းချုပ်ရမယ်အတန်ကြာလာတဲ့အခါမှာလည်းလောဘဒေါသမဖြစ်ရအောင်အနတ်ရလာတဲ့အခါမှာလည်းလောဘဒေါသမဖြစ်ရအောင်အရလာနဲ့တွေ့တဲ့အခါမှာလည်းလောဘဒေါသမဖြစ်ရအောင်ခန္ဓာကိုယ်နဲ့ချိန်ပြတဲ့အခါမှာလည်းလောဘဒေါသမဖြစ်ရအောင်စိတ်ကူးထဲမှာပေါ်လာစိတ်ကူးထဲမှာလည်းတစ်ခါတည်းလေးမတည့်တဲ့သူကပေါ်လာသေးတာလေအဲ့လိုပေါ်လာလို့ရှိရင်လည်းဒေါသဖြစ်တယ်တည့်တဲ့သူပေါ်လာတဲ့အခါကျတော့တော်ပါဖြစ်ကြတယ်အဲ့လိုမဖြစ်ရအောင်စိတ်ကငြိမ်သက်မှုရအောင်ဣန္ဒြိယဘာဝနာဆိုရယ်ဒေသနာတော်ကိုလက်ကျင့်ကံယူပြီးတော့ဖြစ်ကြံကြိုးကုပ်အထုတ်ချင်းချင်းမိမိတို့ရဲ့တည်ငြိမ်တဲ့ဘဝတည်ငြိမ်တဲ့စိတ်ထားကိုကိုယ်စီကိုယ်ကရရှိအောင်ကြိုးစားနိုင်ရပါစေကုန်သတည်းကျင့်ကြောင်းပြောရအောင်မိတ္တပြောရအောင်မဆွနာတတ္တဝအများစွာဆေတောဘုဒ္ဓကြောတိသမုဟတာပိညာပဲဖြင့်ဒီမတင်တဲ့ကဲတော့ကင်းစင်လွင်ကြောင်းပြင်မရအောင်ပဲချောက်အကုန်ဒီဟောတူစစ်စစ်လက်တွေဖြစ်ကြပါစေဩမရိအစရမရာအိုခြင်းလဲกว่าနာခြင်းလဲကင်းသိခြင်းလဲရှိတာတော့ဒီဒီလောကိလေသာဘုခာပင်ကင်းခြင်းရာအစစ်ဖြစ်ပြီးထတော့နိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိညုတော်တို့သာရောတရားချစ်ကလေးစိတ်ကောင်းဝိညာဉ်တို့ရောလေညာတို့သည်ဉာဏ်တို့ပါရမီအဆင့်ဆင့်မြင့်လည်လင်း၍ပကဲ့ပုံသည်ဆက်ရောက်တော်မူကြပါစေကုန်သတည်း